Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနက်ခင်းပြေကြပါစေခင်ဗျာ VOA အမေရိကန်တိုင်းရန်2018ခုနှစ်နိုဝင်ဘာလ6ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလုံးမီတာ2440 51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကြီးညာပေးမှာပါနိုဗ ెంబ ာ6ရက်အင်္ဂါနေ့အမေရိကန်သက်တမ်းဝယ်ရွေးကောက်ပွဲအတွက်ဒီတနင်္လာနေ့မှာသမရနဲ့တွတ်တော်မတ်တွေထင်ရှားတဲ့ပုံကိုယ်တွေဟာနောက်ဆုံးနေ့အဖြစ်နဲ့မဲဆွယ်နေကြပါတယ် Righteous သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအ мян ပြန်ပြီးလွှတ်ပေးဖို့အတွက်သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေနဲ့လူခွင့်ရဲ့အဖွဲ့စုစုပေါင်း50ကျော်ကနိုင်ငံတော်တိုင်ပင်ခံပုံကိုယ်စီအိတ်ခွင့်ပေးစာပေးပို့ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာဒီကနေ့ကျင်းပမယ့်အမေရိကန်သက်တမ်းဝယ်ရွေးကောက်ပွဲမှာ Republican Party နဲ့ Democrat Party တို့အကြိမ်နဲ့ရှင်ပြန်ရမှာဖြစ်ပါတယ်။သမ္မတ Donald Trump ကတော့
Democrats want to invite caravan after caravan of illegal aliens to pour into our country.
ဘယ်လိုအကြောင်းအရာတွေမှာသဘောထားကွဲလွဲမှုရှိနေသလဲဆိုတဲ့အကြောင်းအရာတွေကိုတင်ဆက်သွားဖို့ရှိပါတယ်။ဒါအပြင်မြန်မာနေဘွားအမေရိကန်နိုင်ငံသားတွေဘယ်လိုမဲပေးကြမှာပါလဲ။ဒီအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မိုင်းညင်နိုင်တို့ပြောပြပေးပါဦးဗျာ။
အမေရိကန်ပြည်ထောင်စုမှာနိုဗ ెంబ ာလ6ရက်အင်္ဂါနေ့မှာကျင်းပမယ်တက်တန်းဝယ်ရွေးကောက်ပွဲမှာသူတို့ပါတီကိုမဲပေးဖို့အတွက်မဲဆန္ဒရှင်တွေစိတ်ဝင်စားလာအောင်အမေရိကန်လွှတ်တော်အမတ်တွေနဲ့ထင်ရှားတဲ့ပုံကိုယ်တွေကတနင်္လာနေ့နောက်ဆုံးမဲဆွယ်ပွဲနေ့မှာအပြတ်အသတ်မဲဆွယ်နေကြပါတယ်။သမ္မတ Trump ကတော့လွှတ်တော်နှစ်စလုံးမှာသူ့ရဲ့ Republican အမတ်တွေကိုအနိုင်ရစေစည်းကျင်နေတာဖြစ်ပြီးဒီမိုကရက်တွေကတော့ဒီလိုတပါတီတဲ့လေဝတီအုပ်ချုပ်ကင်ထားမဲ့နေသားမျိုးဖြစ်မလာအောင်အတွက်ကြိုးပမ်းနေကြတာပါအခုရွေးကောက်ပွဲမှာအောက်လွတ်တော်အမတ်နေရာ435နေရာစလုံးနဲ့ဥယေတရားရှိတဲ့အထက်လွတ်တော်အမတ်နေရာ3ပုံ2ပုံဖြစ်တဲ့35နေရာကိုမဲဆန္ဒရှင်တွေရွေးချယ်တင်မြှောက်ကြမှာဖြစ်ပါတယ်လက်ရှိမှာ Republican Party ကသမရနေရာရောလွတ်တော်နေရာစလုံးကိုပါထိန်းချုပ်ထားတာပါဒါပေမဲ့အောက်လွတ်တော်ကို Democrat Party ကပြန်ထိန်းချုပ်နိုင်ပြီးတော့အထက်လွတ်တော်ကိုတော့လက်ရှိနှစ်နေရာပြင်နောက်ထပ်တစ်နေရာထပ်ပြီးတော့ Republican Party ကဆက်ထိန်းထားမယ်လို့နိုင်ငံရေးလေလာသူတွေကခန့်မှန်းနေကြတာဖြစ်ပါတယ်
။အီရန်နိုင်ငံရဲ့ရေနံတူဖော်ရေးလုပ်ငန်းတွေနဲ့ဗန်နာရေးဆိုင်ရာကဏ္ဍတွေမှာတန်ခတ်ပိတ်ဆို့အရေးယူမှုကိုအမေရိကန်ပြည်ထောင်စုကတနင်္လာနေ့ကပြဋ္ဌာန်းခဲ့ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သက်ထိန်းချုပ်ရေးနိုင်ငံတကာသဘောတူညီချက်ရဲ့တစိ့တစ်ပိုင်းအရာအီရန်ရရှိထားတဲ့တပ်သားခွင့်တွေကိုပြန်လည်ရုပ်သိမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပိုင်းဖြတ်ဆောင်ရွက်မှုအရာအခုလိုလှုပ်ဆောင်ခဲ့တာပါအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုနဲ့ဗန်နာရေးဝန်ကြီးစတီဖင်မန်နျူချင်းတို့ရဲ့မနေ့ကပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအီရန်အစိုးရအနေနဲ့ရွေးချယ်မှုရှိနေကြောင်းနိုင်ငံသားဝန်ကြီးပွန်ပီယိုကသတင်းတောက်တွေကိုပြောပါတယ်အီရန်နိုင်ငံရဲ့အဓိကစီးပွားရေးတစ်ခုဖြစ်တဲ့ရေနံဝယ်ယူမှုကိုပြန်ပြီးပိတ်ပင်မှုမှလည်းဒီနိုင်ငံ၈ခုကိုတော့အီရန်ရဲ့ရေနံတင်သွင်းမှုကိုရပ်ဆိုင်းဖို့အချိန်ပေးတဲ့အနေနဲ့ရေတို့ကင်းလွတ်ခွင့်ပေးမယ်လို့လည်းအမေရိကန်အစိုးရအရာရှိတွေကပြောဆိုထားပါတယ်။တန်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်မှုထဲမှာတော့အီရန်ရဲ့ဗဟိုဘဏ်ရေချောင်းကုန်စည်ပို့ဆောင်ရေးနဲ့တင်မောတည်ဆောက်ရေးတို့ကိုလည်းပြစ်မှတ်ထားပါတယ်။အီရန်သမ္မတဟက်ဆန်ရိုဟာနီကတော့အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုကိုဖောက်ထွက်ပြီးရေနံဆက်ပြီးရောက်မယ်လို့တနင်္လာနေ့ကရုပ်သံမိကွန်းမှာပြောဆိုသွားပါတယ်ရှင်
။တူရကီနိုင်ငံအစ္စတန်ဘူကဆော်ရီကောင်စင်ရုံးထဲမှာဆော်ရီအတိုက်ခံဂျမယ်ခါရှိုဂျီကိုတပ်ဖြတ်မှုကိုဖုံးကွယ်ဖို့အတွက်ပြီးခဲ့တဲ့လထဲမှာဆော်ရီအရေဗျာအစိုးရကနေဆော်ရီထောက်လှမ်းရေးတွေကိုဆစ်လွတ်ခဲ့တယ်လို့တူရကီဘက်ကဆွဆွဲလိုက်ပါတယ်။အောက်တိုဘာ2ရက်နေ့ကခါရှိုဂျီအတိုက်ခံမှုကိုစုံစမ်းစစ်ဆေးဖို့အတွက်ဆော်ရီအစိုးရကဆစ်လွတ်ခဲ့တဲ့ဖွဲ့ထဲမှာဒါရုဆိုင်ရာကျွမ်းကျင်သူအာမက်အဗ်ဒူလာဆစ်အဲဂျန်နိုဘီနဲ့အစိတ်တောက်ဆိုင်ရာကျွမ်းကျင်သူက ခါလက်ထအရာအယ်ဇဟာရနီတို့ပါနေတယ်လို့အမည်မဖော်လို့သူတူရကီအရာရှိတူရဲ့ပြောကြားချက်ကိုကိုးကားပြီးတူရကီအစိုးရနဲ့နှိစက်တဲ့စာပါသတင်းစာကဖော်ပြထားပါတယ်။ဆော်ရီအာနာပိုင်းတွေကတူရကီစုံစမ်းရေးမှုတွေကိုအောက်တိုဘာလ15ရက်နေ့မှာသူတို့ရဲ့ကောင်စစ်ရုံးထဲမှာရှာဖွေခွင့်ပြုထားတာဖြစ်ပြီးဒီကျွမ်းကျင်သူနှစ်ဦးဟာအောက်တိုဘာ17ရက်နေ့ကနေအောက်တိုဘာ18ရက်နေ့အထိတူရကီမှာရောက်နေတော့ဆော်ရီကောင်စစ်ရုံးကိုနှိစင်သွားရောက်ခဲ့တယ်လို့လည်းစာပါသတင်းမှာဖော်ပြထားပါတယ်။တူရကီရဲတွေလူသတ်မှုဖြစ်ပွားတဲ့နေရာကိုဝင်းပြီးတော့ရှာဖွေမှုမလုပ်ခင်ပါပဲဂျမန်ခါရှိုဂျီအသက်ခံမှုနဲ့ပတ်သက်ပြီးဖုံးကွယ်ဖို့အတွက်ဒီကျွမ်းကျင်သူနှစ်ဦးကိုဆော်ရီအစိုးရကနေဆေလွတ်မယ်လို့ယုံကြည်ကြောင်းတူရကီအရာရှိတွေကပြောကြားခဲ့တာပါ
ပါကစ္စတန်နိုင်ငံမှာအစ္စလမ်ဘာသာရဲ့တမန်တော်မိုဟာမက်ကိုပုတ်ခတ်စော်ကားရဲဆိုတဲ့ဆွဲချက်နဲ့2010ပြည်နှစ်ကတည်တံ့ချမှတ်ခံခဲ့ရပြီး၈နှစ်အကြာမှာအယူခံတဲ့တည်တံ့ကလွတ်လာတဲ့ခရစ်ယာန်ဘာသာဝင်အမျိုးသမီးအေရှာဘီဘီရဲ့ခင်မွန်းဖြစ်သူကသူတို့မိသားစုအနေနဲ့ပါကစ္စတန်နိုင်ငံမှာဆက်ပြေးနေမယ်ဆိုရင်လုံခြုံမှုရှိမှာမဟုတ်ကြောင်းပြောကြားခဲ့ပြီးနိုင်ငံရေးခုလုံခွင့်ရဖို့အတွက်ဥရောပကိုမေတ္တာရက်ခံထားကြောင်းပြောပါရယ်သူတို့မိသားစုအနေနဲ့စပိန်နဲ့ပြင်သစ်နိုင်ငံတွေမှာနိုင်ငံရေးခုလုံခွင့်ရဖို့တောင်းခံထားကြောင်းခင်မွန်းဖြစ်သူအက်ရှ်ကစ်မာရှိက VOA ဥဒရုဌာနကိုပြောပါရယ်ပါကစ္စတန်ဗဟိုတရားရုံးကတေတံကနေကင်းလွတ်ခွင့်အမိန့်ချမှတ်ပြီးတဲ့နောက်တည်င်းတပတ်ကြာတဲ့အထိသူ့ဇနီးအနေနဲ့အိမ်ကိုပြန်လာဖို့ခွင့်ပြုချက်မရသေးဘူးလို့လည်းသူကပြောပါတယ်အခုလိုပါကစ္စတန်ဗဟိုတရားရုံးရဲ့ဆုံးဖြတ်ချက်ကိုအစ္စလမ်ဘာသာဝင်တွေက၃ရက်ကြာအကြီးအကျယ်ဆန္ဒပြခဲ့ကြပြီးဘီဘီအပေါ်တည်တံ့ချမှတ်ထားတဲ့စီရင်ချက်ရုပ်သိမ်းခဲ့တာကိုပြန်ပြီးပြင်ဆင်ဖို့တောင်းဆိုခဲ့ကြပါတယ်ရှင
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335ไทโรมีดา40กิโลเฮิรตซ์คอนเลช3ญาไทโรมีดา48กิโลเฮิรตซ์6153ญาเนดุติยานายเวมาไลเลมีดา190กิโลเฮิรตซ์1505โรกานิทุ่ลื่นไปနေပါတယ်မနေ့7နာရီကနေ9နာရီကြီးပြန်လဲထုတ်လွှင့်ချက်ကိုတော့ไทโรมีดา20 25 32တို့ကနေဖမ်းယူနိုင်ပါတယ်
ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Reuters သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုချိုဆိုးတို့ကိုနိုင်ငံတော်လျှော့ချက်အုပ်ပြေချိုးဖောက်တယ်ဆိုပြီးထောင်နှံခွန်းနဲ့ချမှတ်ထားတာကလည်းချွင်းချက်မရှိအ мян ပြန်ပြီးလှုပ်ပေးဖို့အတွက်သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့စုစုပေါင်း50ကျော်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်စီကိုအိတ်ဖွင့်ရေးစာပေးပို့ပြီးတော့တောင်းဆိုပါတယ် Reuters သတင်းတောက်တွေကပြစ်မှုမကျူးလွန်ခဲ့ခြင်းမရှိဘူးလို့ယုံကြည်တဲ့အတွက်ကြောင့်အ мян ပြန်လှုပ်ပေးဖို့ CPJ အဖွဲ့ကတောင်းဆိုသလို HRW လူခွင့်အဖွဲ့ကတော့ဒေါန်ဆန်းစုကြည်အနေနဲ့သတင်းလလခွင့်ကိုအတိမတ်ပြုတဲ့လေးစားတဲ့အနေနဲ့ဒီသတင်းတောက်နှစ်ယောက်ကိုအ мян ပြန်လှုပ်ပေးဖို့လိုတယ်လို့ပြောပါတယ်သူတို့နှစ်ဦးရဲ့အမှုနဲ့ပတ်သက်ပြီးအကျိုးဆောင်ရှေ့နေကရန်ကုန်တိုင်းတရားရုံးမှာနိုဝင်ဘာ5ရက်မနေ့တုန်းကအယူခံဝင်ခဲ့ပြီးတဲ့နောက်မှာလူခွင့်အဖွဲ့တွေကအခုလိုတောင်းဆိုလိုက်ကြတာဖြစ်ပါတယ်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့နေစည်းမချသတင်းတောက်များအဖွဲ့စတဲ့သတင်းလလခွင့်ဆိုင်အဖွဲ့ပေါင်းလူခွင့်အဖွဲ့တွေပြည်ပြင်းဆိုင်လူငင်းချမ်းသာကွန်းအဖွဲ့တို့လိုလူခွင့်အဖွဲ့ပေါင်း50ကျော်ကနိုဝင်ဘာ5ရက်ရက်စွဲနဲ့ပေးပို့စာပေးပို့ခဲ့တာဖြစ်ပါတယ်
။တရုတ်နိုင်ငံမှာပထမဆုံးချိန်နိုင်ငံတကာသွင်းကုန်ပြပွဲကြီးကိုတနင်္လာနေ့ကရှန်ဟိုင်းမြို့မှာစတင်ဖွင့်လှစ်ခဲ့ပြီးသမရရှီကျင်းဖင်ကိုယ်တိုင်တရုတ်အဖွဲ့မိကွန်းပြောကြားခဲ့ပါတယ်။သူ့ရဲ့မိကွန်းထဲမှာတော့ဗန်နာရေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေ၊စိုက်ပျိုးရေး၊တက်ထူတွင်းလုပ်ငန်း၊ပညာရေးစတဲ့ကဏ္ဍတွေမှာအတားအဆီးတွေကိုရှော့ချမှာဖြစ်ကြောင်းသမရရှီကျင်းဖင်ကပြောပါတယ်။ဒါအပြင်သွင်းကုန်ပစ္စည်းတိုးမြင့်သုံးဆွဲဖို့အားပေးမှာဖြစ်တယ်လို့သွင်းကုန်ကွန်ကိုလည်းရှော့ချမှာဖြစ်ကြောင်းသမရကဆိုပါတယ်။ညာနာမူပိုင်ခွင့်ချိုးဖောက်မှုအတွက်တန်ခတ်အရေးယူဖို့ကိုလည်းအားပေးထောက်ခံကြောင်းနဲ့မြတ်တဲ့အုပ်ချုပ်မှုနဲ့အညီကောင်းမွန်တဲ့စီးပွားရေးပတ်ဝန်းကျင်ဖြစ်အောင်တရုတ်နိုင်ငံအနေနဲ့ဖန်တီးမှာဖြစ်ကြောင်းရှီကျင်းဖင်ကပြောပါရယ်။ဒါအပြင်တရုတ်ရဲ့ကုန်သွယ်စီးပွားရေးဆိုင်ရာထုံးတဲ့အစဉ်လာနဲ့ပတ်သက်လို့ဝေဖန်နေသူတွေကိုလည်းသမရကတုံ့ပြန်ရမှာအခြားသူတွေအကြောင်းကိုပဲဖော်ထုတ်ပြောဆိုပြီးကိုယ့်အကြောင်းကိုမပြောကြတဲ့သူတွေရဲ့ပြောဆိုချက်တွေကိုလျှက်တပြက်ကောက်ချက်မချဖို့ပြောခဲ့ပါရယ်။သမရရှီကျင်းဖင်ရဲ့တနင်္လာနေ့ကပြောကြားခဲ့တဲ့မိကွန်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သွင်းကုန်ခွန်ကောက်ခံတဲ့ကိစ္စဒါမှမဟုတ်အမေရိကန်ပြည်ထောင်စုနဲ့ပတ်သက်လို့ဝေဖန်မှတ်ချက်ပေးပြောဆိုတာမျိုးမရှိခဲ့ပါဘူးရှင်
။ပါကစ္စတန်နိုင်ငံရဲ့ငွေကြေးနဲ့စီးပွားရေးဆိုင်ရာမပြေလည်မှုတွေကြော့ကြစေဖို့ကူညီတဲ့အနေနဲ့ပါကစ္စတန်နဲ့တရုတ်နှစ်နိုင်ငံကုန်သွယ်ရမှာအမေရိကန်ဒေါ်လာအစားတရုတ်ယွမ်ငွေနဲ့လှုပ်ဆောင်မှုတရုတ်အစိုးရကသဘောတူညီလိုက်ပါတယ်။အခုလိုထူးခြားတဲ့တရုတ်အစိုးရလုပ်ရဟာပါကစ္စတန်နဲ့တရုတ်နဲ့ကုန်သွယ်မှု88ရာခိုင်နှုန်းနဲ့လုံငွေအကြီးကျယ်ပြနေတာအတွက်ရေရှည်ကင်တွယ်ဖို့နဲ့ပါကစ္စတန်ရဲ့အရန်နိုင်ငံခြားငွေကြေးနှဲပါတဲ့ဖိအားတွေလျော့ပါစေမယ်လို့အစိုးရအရာရှိတွေကရောစီးပွားရေးဓမ္မတွေကပြောကြားကြပါတယ်။
Direct from Washington, the voice of America, VOA.
အင်္ဂါနေ့မနေ့ကင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့မတ်အင်ဂျင်နိုင်တို့ကြောပြခဲ့ကြတာပါခင်ဗျာ။အခုတော့ထိတ်တန်းရောက်အမေရိကန်နိုင်ငံရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ကြပါတယ်။ဒီကနေ့နိုဝင်ဘာ6ရက်အင်္ဂါနေ့ဟာအမေရိကန်လွှတ်တော်ဆိုင်ရာရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့သမ္မတသက်တမ်းဝက်ထမ်းဆောင်မှုအပေါ်အခဲဖြတ်ဖို့အတွက်အမေရိကန်နိုင်ငံသားတွေမဲပေးကြမှာဖြစ်ပါတယ်။ဝါရှင်တန်မှာအာနာချင်းကွင်းရှာညှိမာကိုအကြောင်းရစေနိုင်ဖို့အတွက်ဒီမဲပေးကြမှာလည်းဖြစ်ပါတယ်ဒီကြောင်းနဲ့ပတ်သက်ပြီးတော့ဒေါ်လာတန်းကတင်ပြထားပါတယ
်သမ္မတ ထရမ့်ကတည်တံဝယ်သမ္မတရွေးကောက်ပွဲမဲဆွယ်လှုပ်ရှားရမှာသူ့ရဲ့ Air Force One သမ္မတလေယာဉ်ကိုလွန်ပြန်ရေးအဖြစ်သုံးပြုပြီးဒီနေ့ကျင်းပမဲ့ရွေးကောက်ပွဲမတိုင်မီတည့်ရက်အလိုတင်းလာနေက Ohio, Indiana နဲ့ Missouri ပြည်နယ်တို့ကိုသွားရောက်မဲဆွယ်လှုပ်ရှားခဲ့တာဖြစ်ပါတယ်သတင်းမီဒီယာတွေကတော့ဒီကနေ့ကျင်းပမဲ့တည်တံဝယ်ရွေးကောက်ပွဲဟာတကယ်ဆိုသမ္မတထရမ့်ရဲ့တာဝန်ထမ်းဆောင်မှုအပေါ်လူမှုဆန္ဒသဘောထားအမြင်ခံယူမှုပဲဖြစ်တယ်လို့ရှုမြင်ကြပါတယ်။ထက်လွတ်တော်မှာအမတ်တရားနဲ့ချောင်းနယ်သက်တမ်းစီပြီးပြန်ရွေးကောက်တင်မြှောက်မဲ့အမတ်နေရာ35နေရာအတွက်သမ္မတထရမ့်ကသူ့ရဲ့ထက်လွတ်တော် Republican အမတ်အများစုတွေဆက်အနိုင်ရဖို့ကိုအင်တိုက်အတိုက်နဲ့ဆွေးလှုပ်ရှားခဲ့ပါတယ်။တန်နစီပြည်နယ်မှာမဲဆွေးလှုပ်ရှားစဉ်သမ္မတထရမ့်က
Democrats want to invite caravan after caravan of illegal aliens
ဒီမိုကရက်တွေကတရားမဝင်လာရောက်အခြေချမဲ့သူတွေကိုကျွန်တော်တို့နိုင်ငံကိုတသုတ်ပြီးတသုတ်လာရောက်နိုင်ဖို့ဖိတ်ခေါ်ခြင်းကြတာဖြစ်ပါတယ်ကျွန်တော်ကတော့ဒါကိုလက်မခံနိုင်ပါဘူးဘယ်နိုင်ငံကမှကိုယ်နေနိမိတ်တွေကိုဖြတ်ကျော်ဝင်လာတာခွင့်ပြုမှာမဟုတ်ပါဘူးဒါဟာကျူးကျော်မှုသာဖြစ်ပါတယ်ဘယ်သူတွေကဘာပြောပြောကျွန်တော်တိတ်ကြွမဆိုင်ပါဘူးမီဒီယာရဲ့မမှန်မကန်လှုပ်ကြံသတင်းတွေကိုလည်းကျွန်တော်ဂရုမဆိုင်ပါဘူးဒါဟာအမေရိကန်ပြည်ထောင်စုကိုကျူးကျော်ဝင်ရောက်တာသာဖြစ်ပါတယ်
။ထရမ့်တိုင်းပြည်သမ္မတတက်တန်းနှစ်ကြိမ်ထမ်းဆောင်ခဲ့တဲ့သမ္မတဟောင်းဘရက်အိုဘားမားကလည်းဒီမိုကရက်တွေကိုစားအပူတပြင်းမဲဆွယ်လှုပ်ရှားခဲ့တာတွေ့ရပါတယ်။သူကဒီတက်တန်းဝယ်ရွေးကောက်ပွဲမှာဒီမိုကရက်မဲဆန္ဒရှင်တွေထွက်မဲပေးကြဖို့လိုက်လံနှုတ်ဆော်ခဲ့ပါတယ်
။ When you vote Illinois, you can reject that kind of politics.
Illinois မဲဆန္ဒရှင်တွေမဲထွက်ပေးကြပါဒါမှလည်းလက်ရှိနိုင်ငံရေးအခြေအနေကိုလက်မခံဘူးဆိုတာပြသနိုင်ပါပါနိုင်ငံရေးဖော်ဆောင်မှုမှာပါဝင်ခြင်းအပြင်စိုးရွားတဲ့အပြုအမူတွေကိုထိန်းချုပ်နိုင်မှာဖြစ်ပါတယ် Illinois မဲဆန္ဒရှင်တွေမဲထွက်ပေးကြခြင်းအပြင်အကြောက်တရားတွေထက်မျှော်လင့်ချက်ကိုရွေးချယ်နိုင်ကြမှာဖြစ်ပါတယ
်တက်တန်းနှစ်ရှိတဲ့အောက်လွှတ်တော်အမတ်နေရာ435နေရာစလုံးရွေးကောက်ပွဲဝင်ကြရမှာဖြစ်ပါတယ်အောက်လွှတ်တော်မှာအရင်ဒီမိုကရက်အမတ်အများစုခေါင်းဆောင်ဖြစ်ခဲ့ပြီးအခုလက်ရှိအမတ်နည်းစုခေါင်းဆောင်ဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်လွှတ်တော်အမတ်နန်စီပလိုစီကဒီချိန်အောက်လွှတ်တော်မှာဒီမိုကရက်တွေထိန်းချုပ်မှုပြန်ရဖို့တေချာတယ်လို့သတင်းမီဒီယာကအခုလိုပြောခဲ့ပါတယ်
Under 100 hours until we'll know the results of the election and I speak from the ground I travel
နိုင်တရားတော်မရှိတော့တဲ့အချိန်တွေမှာကျမတို့ရွေးကောက်ပွဲမှာအနိုင်ရမှာကိုသိကြတော့မှာပါကျမကဒီလိုပြောနိုင်တာကနိုင်ငံတစ်ပြားမှာမဲဆွယ်လှူရှားခဲ့လို့ပါကျမတို့ပါတီအတွက်နိုင်ငံရေးစစ်နတ်ဝန်ထမ်းတွေနဲ့ကျမစကားပြောရမှာလေသူတို့တွေဟာတိမ်တက်တိမ်ဆင်းလိုက်လာမြင်းမြန်းကြရမှာဒီရွေးကောက်ပွဲတွေလူမှုကသိစိတ်အားထက်သန်နေတာကိုတွေ့ကြရတယ်လို့ဆိုပါတယ်အခုခံမှန်းချက်ကကိုရင်သွားရောက်လေ့လာခဲ့သူတွေရဲ့ပြောပြချက်ဖြစ်ပါတယ်ဘယ်လောက်အကွာနဲ့နိုင်ရမလဲဆိုတာကတော့မဲထွက်ပြီးကြသူတွေပေါ်မှာမူတည်ပါတယ်မဲပြီးသူများလေလေနိုင်ရတာများလေလေဖြစ်မှာပါလို့နန်စီပလိုစီကပြောသွားတာဖြစ်ပါတယ်။အောက်လွှတ်တော်မှာဒီမိုကရက်ထိန်းချုပ်နိုင်မှုအလားအလာဟာ 88.5% ခန့်နှုန်းရှိပြီး Republican တွေထိန်းချုပ်နိုင်မှုအလားအလာကတော့ 12.5% ခန့်နှုန်းရှိတယ်လို့ရွေးကောက်ပွဲခန့်မှန်းချက်တွေကဆိုပါတယ်။အထက်လွှတ်တော်မှာတော့ Republican တွေထိန်းချုပ်မှုဟာ 83.2% ခန့်နှုန်းတည်ကြပြီးဒီမိုကရက်တွေထိန်းချုပ်မှုက 16.8% ခန့်နှုန်းတည်ကြတယ်လို့ခန့်မှန်းကြပါတယ်။လက်ရှိမှာအောက်ကောအထက်လွှတ်တော်မှာပါ Republican တို့ထိန်းချုပ်ထားပြီးအိမ်ဗီရောမှာလည်းသမ္မတက Republican ဖြစ်တဲ့အတွက်ကြောင့်သမ္မတ Trump အနေနဲ့သူ့ရဲ့နိုင်ငံရေး policy တွေချမှတ်အကောင့်ထဲပေါ်ရမှာပို့ပြီးလွယ်ကူခဲ့တာဖြစ်ပါတယ်။တကယ်လို့အောက်လွှတ်တော်ထိန်းချုပ်မှုကို Democrat တွေကသာရရှိခဲ့ရင်သမ္မတ Trump အနေနဲ့သူ့ကြံရှိတဲ့သမ္မတတက်တန်းနှစ်နှစ်အတွက်လောက်ကင်နှံ့စွမ်းဟာပို့ပြီးခက်ခဲသွားမှာဖြစ်ပါတယ်။ ဒီကနေ့ကျင်းပဖို့ရှိတဲ့သက်တမ်းဘွေရွေးကောက်ပွဲတွေပေါ်မဲဆန္ဒရှင်တွေရဲ့စိတ်အားထက်သန်မှုကတော့နှစ်20အတွင်းမှာအများဆုံးပဲဖြစ်ပါတယ်မဲဆန္ဒရှင်30သန်းတို့ဟာကြိုတင်မဲပေးခဲ့ကြပြီးဖြစ်တယ်လို့မဲပေးဖို့မှတ်ပုံတင်သူတွေလည်းတိုးနေပါတယ်ဒါပြင်ဒီရွေးကောက်ပွဲမှာအမျိုးသမီးမဲဆန္ဒရှင်62ရာခိုင်နှုန်းတို့ကဒီမိုကရက်တစ်ဘက်ကမဲပေးဖို့ရှိပြီးအထက်လွှတ်တော်နဲ့အောက်လွှတ်တော်ရွေးကောက်ပွဲ200စုမှလည်းရီယောက်ရွေးချယ်ခံမဲ့အမျိုးသမီးဦးရေဟာ256ဦးရှိပါတယ်။ဒါကြောင့်ဒီသက်တမ်းဝဲရွေးကောက်ပွဲဟာအထက်နဲ့အောက်လွှတ်တော်200စုမှအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေအများဆုံးပါဝင်လာဖို့လည်းရှိပါတယ်ရှင်
။ဒေါ်လာလာတန်တင်ပြခဲ့တာပါခင်ဗျာ။ဒီသတင်းနဲ့တစ်ဆက်တစ်ဆက်ထဲမှာပဲဒီအမေရိကန်သက်တမ်းဝဲရွေးကောက်ပွဲမှာအမေရိကန်ပြည်ထောင်စုမှအခြေချနေထိုင်ကြတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေကရောဘယ်လိုမဲပေးကြမယ်ဆိုတာကိုကြည့်ကြရအောင်ပါဆက်သွယ်မေးမြန်းထားတဲ့ဒေါ်ခင်မျိုးသက်ကပြောပြမှာပ
ါအမေရိကန်စံတော်ချိန်နိုဗ ెంబ ာ6ရက်အင်္ဂါနေ့ကျင်းပမယ်တက်တန်းဝဲရွေးကောက်ပွဲမှာအောက်လွှတ်တော်အမတ်နေရာ435နေရာဇလုံးပြန်အထက်လွှတ်တော်အမတ်နေရာ100ထဲက35နေရာနဲ့ပြည်내အုပ်ချုပ်ရေးမှူး36နေရာအတွက်မဲပေးရွေးချယ်ကြမှာဖြစ်ပါတယ်အခုကျင်းပတဲ့ရွေးကောက်ပွဲဟာအမေရိကန်နိုင်ငံအတွက်တိတ်အရေးပါပြီးRepublican တွေဘက်ကကြိုတင်မဲပေးတာကအစသားနေပေပဲသူကတော့ Democratic Party ဝင်မို့ Democrat တွေကိုပဲမဲပေးမယ်လို့ Pennsylvania ပြည်နယ်မှာနေထိုင်တဲ့တမိုင်းသူတည်တည်ဒေါ်ဖြူဖြူကပြောပါတယ
်အန်တီအမနဲ့ပြင်တော့မဲတော့သွားပေးမယ် Susan Wiles ဆိုတာက Congress တဲ့ Susan Wiles ဆိုတာက Democrat ကဒီ November 6th ကအခုလာမဲ့ midterm ကအရန်အရေးကြီးတယ်ပေါ့နော်တော်တော်လေးကိုအရေးကြီးတယ်ဘာလို့အရေးကြီးဒီသမ္မတပုံမှာမူတည်တာပေါ့နော်Donald Trump ကသူကပြောတာဆိုတာလုပ်တာကြင်တာတွေကလေအရင်သဘောတည်းနဲ့မတူဘူးလေသူ့ကိုပြန်ပြီး check and balance လုပ်ဖို့အတွက်ရည်ကြီးတယ်ဆိုတဲ့သဘောပေါ့ဒါပေမဲ့ anti Pennsylvania ကိုကြည့်မယ်ဆို Pennsylvania ဆိုတာ out of grass ကနေစိုက်စီယုံဘင်းဘိုင်းကိုကြည့်မယ်ဆို Republican ပို့တာတနိုင်ငံလုံးကိုဆန်းစစ်ပြီးကြည့်လိုက်တဲ့အခါမှာကြိုတင်မဲပေးတဲ့လူတွေကြည့်နေ Republican ကပိုများတယ
် Indiana ပြည်နယ်မှာနေထိုင်တဲ့ Dr. Rudin ကတော့သူတို့ပြည်နယ်ကရွေးကောက်ပွဲဟာအကျင့်နဲ့ရှင်ပြိုင်မှုရှိပြီး Republican တွေပဲနိုင်ဖို့များတယ်လို့ပြောပါတယ်
။ဒီအခုက Senator နှစ်ယောက်မှာနှစ်နေရာမှာတစ်နေရာရွေးကောက်မှာကိုအဲ့ဒီဟာတော်တော်လေးကိုအမေရိကမှာတော့မှအ hot ဆုံးလို့ဖြစ်နေတယ်။ရှင်ပြိုင်မဲ့နှစ်ယောက်ကတော့ Democrat ကခုလက်ရှိ Senator ဖြစ်နေတဲ့ Joe Donnelly နဲ့ Jim Pett က Republican က Mike Brown ပေါ့။အဲ့ဒါသူမသားကိုမသားဖြစ်နေတယ်တော်တော်လေးကိုမနေ့ဆက်မှာပဲဖြည့်ပြရမှာပေါ့လေကျွန်တော်တို့အိန္ဒိယနဲ့ပြည်နယ်ကအောက်လွှတ်တော် House of Representatives 9နေရာရှိတယ်အများစုခန့်မှန်းတာ Democrat 2နေရာလောက်ပဲနိုင်မယ်9နေရာတော့ Republican နိုင်မယ်လို့ထင်ကြီးပြနေကြတယ်ကျွန်တော်တို့အိန္ဒိယနဲ့ပြည်နယ်ကသူတို့ပြောတယ်လို့ Red State ပေါ့တော်တော်လေးကိုဒီ Republican နိုင်တဲ့ပုံများတဲ့ပြည်နယ်ဖြစ်တယ်
မေရီလန်းပြည်နယ်မှာနေတဲ့ဦးထွန်းအောင်ကတော့မေရီလန်းနဲ့လူရည်ထူထပ်တဲ့ကယ်လီဖိုးနီးယားပြည်နယ်တွေမှာဒီမိုကရက်တစ်အသာစီးရနိုင်ကြောင်းနဲ့ဗာဂျီးနီးယားပြည်နယ်မှာတော့ရီပပ်လီကန်ဘက်ကအသာစီးရဖို့များပေမဲ့နေရာအတော်များများမှာတော့အကျိတ်နယ်ဖြစ်နေတယ်လို့ပြောပါတယ်
။ကျွန်တော်ကမေရီလန်းမှာနေတော့လေမေရီလန်းကနေစပြောချင်းမေရီလန်းကတော့ဒီအစင်လာအားဖြင့်ဒီမိုကရက်များတယ်ဒီမိုကရက်တွေကနိုင်ငံများတယ်ပြည်နယ်အုပ်ချုပ်ရေးမှူးဟိုကင်ကနေလွယ်လို့ဟိုကင်ကသူကရီပပ်လီကန်ဒါပေမဲ့ Republican ဘီမဲ့လူလာလာလို့တော့သူက Trump ပြောတိုင်းလဲသူကမလုပ်ဘူးသူကအဲ့တော့သူကဟို popular ဖြစ်တဲ့ခေါ်မှာပေါ့လေအုပ်ချုပ်ရေးမူပိုင်းမှာတော့သူနိုင်မှာပဲကျန်တဲ့အပိုင်းလေးမှာနော် Ben Cardin တို့ပါလို့ဆိုတာပေါ့ဒီအထက်လွှတ်တော်အမတ်တို့နော်နောက်အောက်လွှတ်တော်အမတ်တို့ Peter Franchot တို့ပါလို့ကတော့ Democrat တွေသူတို့ကတော့အပြတ်အသတ်နိုင်မှာပဲ Maryland ကပြည်ညရွေးကောက်ပွဲမှာပေါ့လေကယ်လီဖိုးနီးယားမှာဆိုလို့ရှိရင်ဒီမိုကရက်နိုင်ပါသူတို့ကဇက်လိုက်မင်းမင်းမင်းသားတွေကဒီမိုကရက်တွေများတယ်ဗာဂျီးနီးယားကြတော့ Northern Virginia ကြတော့ဒီမိုကရက်နိုင်မှုများတယ်တခြားပိုင်းတွေကတော့ Trump ကိုထောက်ခံတဲ့အမတ်ကနိုင်မှုလမ်းများတယ်ပေါ့လေဒါပေမဲ့ဥပါကအကျိနေဖြစ်နေတယ် Obama ကလည်းတခါတည်းမဲတွေလိုက်ဆွဲတယ်ဒုတိယသမ္မတဘိုင်ဒန်ကလည်းဒီမိုကရက်တွေအတွက်မဲတွေလိုက်ဆွဲတယ်ထရမ့်ကလည်းသူတန်တဲ့နေရာတွေမှာမဲတွေလိုက်ဆွဲနေတယ
်ဒီရွေးကောက်ပွဲတွေရဲ့ရလဟာသမ္မတဒေါ်နယ်ထရမ့်ရဲ့အကြမ်းနဲ့နှစ်နှစ်တာတက်တန်းကာလမှာအမေရိကန်ရဲ့နိုင်ငံရေးအာဏာချိန်ခွင်ရှာပေါ်မှာအရေးပါတဲ့တက်ရောက်မှုရှိလာနိုင်တာမို့ Republican သမ္မတထရမ့်ကရောအတိုက်ခံ Democratic Party ကသမ္မတဟောင်းဘရက်အိုဘားမားနဲ့ သူသမရာဟောင်းဂျိုးဘိုင်ဒန်တို့ပါအပြိုင်မဲဆွယ်နေကြတာပါအမေရိကန်ရောက်မြန်မာနယ်ပေါ်အမေရိကန်သားတွေကလည်းသူတို့ပါတီတွေအနိုင်ရဖို့အတွက်မဲပေးသွားကြမှာဖြစ်ပါတယ
်ဒေါခင်မျိုးသက်စူးစီးတင်ပြခဲ့တာပါခုတခါတော့မြန်မာနိုင်ငံပေါ်တန်ခတ်ပိတ်ဆို့လာနိုင်မဲ့အခြေအနေကိုတင်ပြခြင်းပါတယ် EU ဥရောပသမဂ္ဂနဲ့မြန်မာအပေါ်ချမှတ်ထားတဲ့အထူးကုန်သွယ်ကင်းလွတ်ခွင့်တွေကိုရုပ်သိမ်းဖို့အလားအလာရှိနေတဲ့အတွက်တာမန်ပြည်သူအများစုကိုထိခိုက်စေတဲ့ကွန်ဒွေးဆိုင်ရာတန်ခတ်အရေးယူမှုမျိုးကိုနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကလူလားမှုမရှိကြောင်း Burma Campaign UK အဖွဲ့က VOA ကိုပြောပါတယ်။ရခိုင်မြောက်ပိုင်းကိစ္စနဲ့ဒီကချင်ရှမ်းဒေသတွေမှာစစ်တပ်ရဲ့ကျေပြန့်ထားတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုမြန်မာအစိုးရအနေနဲ့ဖြေရှင်းမပေးနိုင်ဘူးဆိုရင် EU အနေနဲ့ကွန်ဒွေးဆိုင်ရာအထူးအခွင့်အရေးကိုရုပ်သိမ်းမှာဖြစ်ကြောင်းအော်တိုဘာ31ရက်နေ့ကကြေညာထားပါတယ်။မန့်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပါ။
ဒီကနေ့ကြာသပတေးနေ့ကထုတ်ပြန်တဲ့ဥရောပကော်မရှင်ရဲ့ကြေညာချက်အရဆိုရင်နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာအစိုးရကဖြေရှင်းနိုင်ဖို့ EU အနေနဲ့မျှော်လင့်ထားတယ်လို့ကူညီပံ့ပိုးဖို့ဆင်သင့်ဖြစ်နေတယ်လို့ဆိုပါရယ်တကယ်လို့ဒီရလက်တွေအတွက်အခြားပူးပေါင်းဆောင်ရွက်မှုနည်းလမ်းတွေမအောင်မြင်ဘူးဆိုရင်တော့အထူးကုန်သွယ်ကင်းလွတ်ခွင့်တွေကိုရုပ်သိမ်းဖို့ဖြစ်နိုင်ခြေများကြောင်းကြေညာချက်မှာရေးထားပါရယ်ဥရောပကုန်သွယ်ရေးဆိုင်ရာကော်မရှင်နာမင်းကြီးဆီစီလီယာမမ်စတောမ်ကလည်းသူတို့မစ်ရှင်အဖွဲ့အနေနဲ့မြန်မာနိုင်ငံမှာစုံစမ်းစစ်ဆေးတွေ့ရှိပြီးထောက်ပြခဲ့တဲ့များပြားလှတဲ့ချုပ်ရင်းအားနည်းချက်တွေကိုမြန်မာအစိုးရအနေနဲ့ဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းဆိုပါရယ်တကယ်လို့မြန်မာအစိုးရအနေနဲ့အကောင့်ထဲပေါ်ဆောင်ရွက်မှုမရှိဘူးဆိုရင်မြန်မာနိုင်ငံမှာစီးပွားရေးလူမှုရေးတိုးတက်မှုတွေရှိအောင်ထောက်ပံ့ကူညီတဲ့အရေးပါလာတဲ့ဥရောပသမ္မတရဲ့ကုန်သွယ်ရေးအထူးကင်းလွတ်ခွင့်ကိုရုပ်သိမ်းမှာဖြစ်တယ်လို့ဆီစီလီယာမဲလ်မ်စတောမ်ကတတိပေးပြောဆိုခဲ့ပါရယ်အခုလိုမြန်မာနိုင်ငံအပေါ်ကုန်သွယ်ရေးဆိုင်ရာတန်ခတ်အရေးယူမဲ့ကိစ္စဟာအထည်ချုပ်စက်ယုံနဲ့အခြားဆက်မှုလုပ်ငန်းအလုပ်ယုံတွေကအလုပ်သမားတွေတာမန်ပြည်သူတွေကိုပါထိခိုက်စေတာကြောင့်လူခွင့်ရေးဖွဲ့စည်းတွေဘက်ကလက်မခံနိုင်ကြောင်းဗြိတိန်အခြေစိုက် Burma Campaign UK အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana က VOA ကိုပြောပါတယ
် Unfortunately the EU has not been specific about the conditions that the government or military would have to meet to avoid these sanctions
ကမ္ဘာကောင်းစွာပဲ EU ကဒီပိတ်ဆို့အရေးယူမှုကိုရှောင်လွှဲနိုင်ဖို့မြန်မာအစိုးရဒါမှမဟုတ်စစ်တပ်အတွက်တိကျတဲ့တန်ခတ်အရေးယူအခြေအနေမျိုးပြဋ္ဌာန်းနိုင်ခြင်းမရှိခဲ့ပါဘူးEU မှာပွင့်လင်းမြင်သာမှုမရှိတဲ့အတွက်အကဲဖြတ်ဖို့ခက်ပါတယ်။ကျွန်တော်တို့တည်ထားတဲ့အချက်ကတော့ဥရောပကွန်သွေးဆိုင်ရာကော်မရှင်နာမင်းကြီးဆက်ဆယ်လီယာမမ်စတောဟာအလွန်ကိုဘျူရိုကရေစီဆန်တဲ့နီးလန်းနဲ့ချင်းကပ်နေတာပါ
။ဆီစီလီယာမမ်စတောမ်နေနဲ့စစ်တပ်မှအာဏာရှိနေတာနောက်လူခွင့်ရေးချိုးဖောက်မှုတွေမှာစစ်တပ်ကအဓိကတာဝန်ရှိနေတာစတဲ့မြန်မာနိုင်ငံတဝန်းမှာဘာတွေဖြစ်နေတယ်လဲဆိုတာကိုကြည့်ရမယ်အစားဖိအားပေးတဲ့အနေနဲ့ပြဋ္ဌာန်းချက်တွေကိုလိုက်နာမှုမရှိဘူးဆိုရင်ကုန်သွယ်ရေးဆိုင်ရာပိတ်ဆို့မှုတွေကိုချမှတ်မယ်ဆိုတဲ့နီးလန်းဟာအလွန်ကျဉ်းမြောင်းပြီးဘျူရိုကရေစီဆန်ကြောင်း Mark Farmana ကဆိုပါတယ်နိုင်ငံတကာကလူခွင့်ရေးဖွဲ့စည်းတွေအပါအဝင် Rohingya အဖွဲ့အစည်းတွေကလည်းဒီလိုမျိုးဖိအားပေးမှုမျိုးကိုမလိုလားကြဘူးလို့သူကပြောပါတယ်သူတို့အနေနဲ့မြန်မာစစ်တပ်ကိုအဓိကထားပြစ်မှတ်ထားတဲ့ဒဏ်ခတ်အရေးယူမှုမျိုးကိုသာလိုလားကြောင်း Mark Farmana က VOA ကိုပြောပါတယ်
The EU should be looking at sanctioning military owned companiesthey should be sanctioning men
or Roman Damaga အနေနဲ့စစ်တပ်ပိုင်းကုမ္ပဏီတွေကိုပြစ်မှတ်ထားတန်ခတ်အရေးယူရမှာပါဒါအပြင်သူတို့အနေနဲ့ဗိုလ်ချုပ်မှုရေးမင်းအွန်လိုင်းကိုပြစ်မှတ်ထားအရေးယူသင့်ပါတယ်တကယ်လို့မြန်မာအစိုးရရဲ့လုပ်ရက်တွေကိုမကြိုက်ဘူးဆိုရင်အစိုးရကိုထောက်ပံ့နေတဲ့ဥရောပသမဂ္ဂရန်ပုံငွေတွေနှီးပညာတွေစတာတွေကိုကြည်ပြီးပိတ်ဆို့နိုင်ပါတယ်အလို့ယုံဆက်ယုံကအလို့သမားတွေတာမန်ပြည်သူတွေကိုထိခိုက်စေမဲ့တန်ခတ်အရေးယူမှုမျိုးတော့ဥရောပသမဂ္ဂအနေနဲ့မလုပ်သင့်ပါဘူး
ဒါပေမဲ့လည်းမြန်မာနိုင်ငံအပေါ်အထူးကုန်သွယ်ကင်းလွတ်ခွင့်ရုပ်သိမ်းခြင်းရှိမရှိဆိုတာဥရောပကုန်သွယ်ရေးဆိုင်ရာကော်မရှင်နာမင်းကြီးအပေါ်မှာပဲမူတည်နေတယ်လို့ Mark Farmana ကဆိုပါတယ
်။ The Trade Commissioner has the power to do this all by herself. The EU member states do not have the power to stop her.
ကုန်သွယ်ရေးဆိုင်ရာမဟာမင်းကြီးရဲ့လက်ထဲမှာရှိနေပါတယ်။ဥရောပကော်မရှင်အဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့တားမြစ်ဖို့လုပ်ပိုင်ခွင့်မရှိပါဘူး။အဖွဲ့ဝင်နိုင်ငံတွေအနေနဲ့ဥရောပကော်မရှင်ကိုလုပ်ပိုင်ခွင့်အာဏာအနှင်းထားတဲ့အတွက်ကော်မရှင်ရဲ့ကုန်သွယ်ရေးဆိုင်ရာမဟာမင်းကြီးဆဇယ်လီယာမှာအာဏာအပြည့်အဝရှိနေပါတယ်။ဒါကြောင့်ဥရောပကော်မရှင်အဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့ဆုံးဖြတ်ချက်ကိုကြိုက်နှစ်သက်ခြင်းမရှိပေမဲ့လည်းတားမြစ်လို့မရပါဘူး
။ဒါဆိုရင်မြန်မာနိုင်ငံအပေါ်အထူးကုန်သွယ်ကွင်းလွတ်ခွင့်ရုပ်သိမ်းခြင်းပြုမပြုကိုဒီဆီစီလီယာမမ်စတောအနေနဲ့ဘယ်တော့လောက်ဆုံးဖြတ်နိုင်မလဲရှင့်။
Normally they do a review over 6 months but we understand
ဘာမှအပြည့်ဆိုရင်တော့6လလောက်အချိန်ယူဆုံးဖြတ်ရပါတယ်ဒါပေမဲ့အခုကိစ္စမှာတော့2လကျော်လောက်အတွင်းဆုံးဖြတ်နိုင်လိမ့်မယ်လို့ကျွန်တော်တို့နားလည်ထားပါတယ်အဲ့တော့မြန်မာနိုင်ငံမှာအခြေအနေတွေပြောင်းလဲမှုရှိမရှိ နှစ်လကျော်ကာလအတွင်းသူတို့စောင့်ကြည့်မှာပါပြီးရင်ဆုံးဖြတ်ချက်ချမှာဆိုရင်ဒီခရစ်စမတ်ဒါမှမဟုတ်ဒီနှစ်အကုန်မှာကျွန်တော်တို့သိရပါလိမ့်မယ်တခုနားလည်ထားရမှာကဥရောပကော်မရှင်အဖွဲ့ဝင်နိုင်ငံတွေတောင်ဒီတန်ခတ်ရေးယူမှုကိုလိုလားမှုမရှိပါဘူး
မြန်မာနိုင်ငံကလူခွင့်ရေးခြေနေတွေကိုစုံစမ်းစစ်ဆေးဖို့အောက်တိုဘာလ28ရက်နေ့ကနေ31ရက်နေ့အထိ၄ရက်ကြာတွားရောက်ခဲ့တဲ့ဥရောပကော်မရှင်ရဲ့အစစ်မြင့်ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ပါတွေ့ရှိချက်တွေကိုဥရောပသမဂ္ဂအနေနဲ့လေ့လာသုံးသပ်မှာဖြစ်တယ်လို့သူတို့ဆုံးဖြတ်ချက်မချခင်မြန်မာအစိုးရစီကလည်းနောက်ထပ်အချက်လက်တွေရဖို့ထပ်ပြီးတောင်းခံမှာဖြစ်ပါတယ်ရှင
်။မင်းကြီးနိုင်ဖြစ်ပါတယ်ခင်ဗျာ။အခုတခါနားဆင်ရမှာကနိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်တယ်ဆိုပြီးထောင်ဒဏ်9နှစ်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးကိုချွင်းချက်မရှိအ мян ပြန်လှုပ်ပေးဖို့သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေနဲ့လူအခွင့်ရေးအဖွဲ့စုစုပေါင်း50ကျော်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တန်းအိတ်ဖွင့်ပေးစာရေးသားတောင်းဆိုလိုက်ကြပါတယ်။ကိုဝါလုံးတို့အမှုကမနေတော့ကအယူခံဝင်ထားပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါ။သတင်းသမားများကွယ်စောင့်ရှောက်ရေးအဖွဲ့ CPJ နေစည်းမချသတင်းတော်များအဖွဲ့ RSF စတဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေအပါအဝင်HRW လူအခွင့်ရေးစောင့်ကြည့်အဖွဲ့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာအခွင့် AI အဖွဲ့တို့လိုလူအခွင့်ရေးအဖွဲ့စုစုပေါင်း50ကျော်ကနိုဝင်ဘာ5ရက်နေ့ဆွဲနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တန်းအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့တာပါအဲ့ဒီစာထဲမှာအဓိကတောင်းဆိုတာကရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုချွင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့ဖြစ်ပါတယ်ဘာကြောင့်ဒီလိုတောင်းဆိုရတာပါလဲ CPJ အဖွဲ့ရဲ့အာရှရေးရာဒါရိုက်တာစတီဗ်ဘတ်လာကတော့ရိုက်တာသတင်းတော်တွေဟာပြည့်မှုကျွလွန်ခဲ့ခြင်းမရှိဘူးလို့ယုံကြည်တာကြောင့်အ мян ပြန်လှုပ်ပေးဖို့တောင်းဆိုရတာဖြစ်ကြောင်းပြောပါတယ
် These two journalists in jail unjustly and that they should be freed immediately they had not committed any crime
ဒီသတင်းတော်နှစ်ဦးကိုမတရားထောင်ချခဲ့တာပါသူတို့ဟာပြည့်မှုကျွလွန်ခဲ့သူတွေမဟုတ်တာကြောင့်သူတို့ကိုအ мян ဆုံးပြန်လှုပ်ပေးတယ်ပါတယ်ကျွန်တော်တို့သိထားတာကကိုဝါလုံးလူရှင်တွေကတရားရုံးမှာအယူခံဝင်ထားပါတယ်ဒါကနည်းလမ်းတစ်ခုပါနောက်တနည်းကတော့ဒေါက်တာဆန်းစုကြည်တို့ဆိုရကဒီသတင်းတော်တွေကိုလူငင်းချမ်းသာခွင့်ပေးလို့ရပါတယ်။လူငင်းချမ်းသာခွင့်ပေးလိုက်ရင်တော့သူတို့မိသားစုနဲ့အ мян ဆုံးပြန်ဆောင်ခွင့်ရနိုင်မှာပါ
။ HRW အဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brad Adams ကလည်းဒေါက်ဆန်းစုကြည်အနေနဲ့သတင်းလွတ်လပ်ခွင့်ကိုအတိအမှတ်ပြုလေးစားတဲ့အနေနဲ့ Writer သတင်းနောက်တွေကိုအ мян ပြန်လှုပ်ပေးဖို့လိုတယ်လို့ဆိုပါတယ်
။ The two Reuters journalists are not guilty of any crime. They were doing their job as journalists trying to find out information about a mass
ဒီ writer သတင်းတော်နှစ်ဦးဟာရာဇဝတ်မှုကျူးလွန်ခဲ့တယ်မဟုတ်ပါဘူး။သူတို့ဟာသတင်းတော်တွေအနေနဲ့သူ့ပြောင်းလိုက်တက်ဖြတ်တဲ့သတင်းကိုရနိုင်ဖို့သူတို့အလုပ်ကိုသူတို့လုပ်ခဲ့ကြတာပါ။ဒေါက်တာဆန်းစုကြည်အနေနဲ့သတင်းလွတ်လပ်ခွင့်ကိုအတိအမှန်ပြုတင်ပါတယ်။သူအတိုက်ခံဘဝမှာလေကသတင်းလွတ်လပ်ခွင့်ရှိရမယ်ဆိုတာကိုပြောဆိုခဲ့သူပါ။ NLD အစိုးရလက်ထက်မှာနိုင်ငံရေးအကျဉ်းသားဆိုတာဆက်မရှိသင့်တော့ပါဘူး။ဟိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအ мян ဆုံးပြန်လွှတ်ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ
်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွှတ်မပေးမချင်းသူတို့အနေနဲ့ဒီရိုက်တာသတင်းတော်နှစ်ဦးအမှုကိစ္စကိုနိုင်ငံတကာကပိုသိလာအောင်လှုပ်သွားဖို့နဲ့မြန်မာအစိုးရအပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ဖိအားတွေပိုတိုးလာအောင်လှုပ်ဆောင်သွားမယ်လို့ CPJ ရော HRW အဖွဲ့တွေကပါပြောပါတယ်ရိုက်တာသတင်းတော်ကိုဝါလုံးကိုဖမ်းဆီးတာပြီးအမှုရင်ဆိုင်နေရချိန်မှာပဲသူသမီးလေးကိုဖမ်းမြင်ခဲ့တာကြောင့်မိသားစုအ мян ပြန်ဆောင်ခွင့်ရနိုင်မယ့်အချိန်ကိုမျှော်လင့်နေကြောင်းကိုဝါလုံးရဲ့ဇနီးမတ်ပန်းအီမွန်ကပြောပါတယ်
သူကိုယ်တိုင်လည်းပဲခုချိန်ထိသူ့သမီးနဲ့သူမတွေ့ရသေးဘူး။မွေးပြီးသွားတဲ့ကလေးကအပြင်မှာဖြူသလားမဲသလားဆိုတာသူခုချိန်ထိမသိဘူး။ဓာတ်ပုံတော့ပဲသူမြင်ရတာပေါ့
။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုဖြစ်မြောက်အောင်လို့သတင်းတော်ကိုဝါလုံးတို့ကိုအမှုစဉ်ဖမ်းဆီးခဲ့ခြင်းသာဖြစ်တယ်လို့အစိုးရသက်သေဒူရဲမှုမိုးရံနိုင်ကတရားခွင်မှာထွက်ဆိုခဲ့ပါတယ်။ရခိုင်မြောက်ပိုင်းဒေသအင်းဒင်ရွာမှာမွတ်စလင်တွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကအစုအပြုံလိုက်တပ်ဖြတ်မှုတွေရှိခဲ့ပြီးရိုက်တာသတင်းဌာနကအဲ့ဒီသတင်းကိုဖော်ထုတ်ရေးသားခဲ့တာပါ။နိုင်ငံကအဝေးဝံပြစ်တင်မှုတွေနောက်ပိုင်းမှာတပ်မတော်ကအရေးယူအပြစ်ပေးတာတွေလုပ်ခဲ့ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြန်မှုနဲ့6လကြာရုံးတင်စစ်ဆေးခဲ့ပြီးနောက်မြောက်ပိုင်းခရိုင်တရားရုံးကထောင်ဒဏ်9နှစ်ချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလံမီတာ190ရောကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ခန်းစာနဲ့အတူသုတဆုံလင် American တခွင်အစီအစဉ်ကိုနားဆင်ရမှာဖြစ်တယ်လို့စီးဝါးရေးကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
ဒါတော့ပမာပြောလို့ရတယ်နော်ဒီလိုကြီးနေတယ်ကျွန်တော်ကျန်တဲ့အောင်ဆောက်ရှင်းလို့တင်တယ်တကယ်လို့တင်တဲ့ဟာကိုကျွန်တော်လျှောက်ဖို့ပေါ်ရှုလို့ပြောတာဆိုတော့တတိယကြလို့တင်တယ်ဒီလိုကြီးနေကျွန်တော်ဒီလိုဆွေးချွေးတို့ပါ
စံစဘာရောင်းဝယ်ရေးကိစ္စနဲ့ပတ်သက်ပြီးဘယ်လိုဆွေးနွေးထားကြသလဲဆိုတာကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြပါမယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်မြို့မှာဝင်ရောက်လာတဲ့ကာလာတန်ဘိုဘတ်တန်250လောက်တန်ဘိုရှိတဲ့စိတ်ကြွဆေးပြားတသန်းကျော်နိုဝင်ဘာ4 5ရက်နေ့ကထိုင်းအာဏာပိုင်တွေဖမ်းမိခဲ့ပါတယ်။နိုဝင်ဘာ3ရက်နေ့ကလည်းထိုင်းနိုင်ငံကအလိုရှိတဲ့မူရည်တရားခံတဦးကိုမြန်မာနိုင်ငံဘက်ကလွှဲပြောင်းပေးခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ထိုင်းအခြေစိုက် VOA သတင်းတော်မအေးမှာတင်ပြမှာပ
ါထိုင်းမြန်မာနယ်စပ်တလျှောက်လုံခြုံရေးတွေတင်းကျပ်စွာချထားပြီးစောင့်ကြည့်စစ်ဆေးနေတဲ့ကြားကထိုင်းမြောက်ပိုင်းချင်းရိုင်ပြည်နယ်နဲ့ချင်းမိုင်မြို့မှာအခုရက်ပိုင်းအတွင်းမှာပဲစိတ်ကြွဆေးပြားပေါင်းတသန်း2သိန်းကျော်ဖမ်းဆီးနိုင်ခဲ့ပါတယ်ချင်းမိုင်မြို့ကနာမည်ကြီးကုန်တင်ပို့ဆောင်ရေးလုပ်ငန်းဝန်ထမ်းတွေကိုယ်တိုင်တည်ယူနေကြတာပါချင်းမိုင်မြို့စံဆိုင်ခရိုင်အတွင်းကအိမ်တလုံးမှာတအိတ်ကိုစိတ်ကြွဆေးပြားတသိန်းပါကြောပိုးအိတ်ခုနှစ်အိတ်ဖမ်းဆီးလိုက်တဲ့အကြောင်းအမှတ်ငါဒေတာရဲမှူးကြီးမွန်ထရီအခုလိုပြောသွားပါတယ်တရားခံဖြစ်ဆွဆွဲခံထားရတဲ့ကားမောင်းသူထိုင်းနိုင်ငံသားပရာဝတ်နဲ့ဝန်တန်းနောက်တဦးကိုဖမ်းဆီးစစ်ဆေးနေပါတယ်အခုဖမ်းဆီးမိတဲ့စိတ်ကြွဆေးတွေကိုမြန်မာနိုင်ငံဘက်မှာနေထိုင်နေတဲ့အမျိုးသမီးတဦးကတဲဆောင်ခိုင်းခဲ့တာဆိုပြီးဝန်ခံခဲ့ကြအောင်အမှတ်၅ဒေသရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်။နိုဝင်ဘာလ5ရက်နေ့မနက်၄နာရီအချိန်ကလည်းမြန်မာနယ်စပ်နဲ့ကဲ့ရဲ့မဲဖားလွန်ခရိုင်အတွင်းမှာထိုင်းထူးတက်ရင်3139တပ်ဖွဲ့ဝင်တွေဟာစန္တိခီရီကျေးရွာနီးမှာအမောင်းတွင်းမှာမြင်နိုင်တဲ့အနီးအောက်ရောင်ကြီးမှန်ပြောင်းနေတဲ့စောင့်ကြည့်နေချိန်စိုက်ကယ်3စီးနဲ့တင်လာတဲ့စိတ်ကြော်စီ5သိန်းကိုလည်းဖမ်းမိခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းမှာဖမ်းဆီးမိတဲ့မူရည်စေဝါအများစုဟာမြန်မာနိုင်ငံနဲ့ပတ်သက်နေတာကြောင့်အောက်တိုဘာလအတွင်းကပဲထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ကအာဏာပိုင်တွေကတာချီလေးမြို့ကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ရမှာမြန်မာနိုင်ငံအတွင်းမှာမူရည်စေဝါနဲ့ပတ်သက်နေတဲ့ထိုင်းနိုင်ငံသားတွေနဲ့မူရည်အကျဉ်းသားတွေကိုပြန်လွှဲပြောင်းပေးဖို့သဘောတူခဲ့ကြတယ်လို့လည်းဆိုပါတယ်။အခုလနိုဝင်ဘာလ3ရက်နေ့ကတော့မြန်မာအာဏာပိုင်တွေဟာဆိုဒီယမ်ဆိုင်ယာနိုက်15တန်ထိုင်းမြန်မာနယ်စပ်ကနေတာချီလေးဘက်ကိုတရားမဝင်တည်ဆောင်သွားတဲ့ထိုင်းနိုင်ငံသားကိုထိုင်းဘက်ကပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။အခုဆိုရင်ထိုင်းအစိုးရအနေနဲ့ထိုင်းမြောက်ပိုင်းကနေမူရည်စေဝါတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွဆေးပြားအလုံးရေတန်ပေါင်း280နီးပါးရှိသွားပြီဖြစ်ပါတယ်ရှင်။
နော်ဘာလာ3ရက်ဂျာဖက်ရွေးကောက်ပွဲမှာမက်ဆလာနဲ့73ခုရှင်ပြိုင်တဲ့နေရာဒီအာနာရဲ့ NLD ပါတီကနေပြီးတော့9နေရာအနိုင်ရပြီးတော့တိုက်ခန့်ကြမ်းခံရေးပါတီက3နေရာအနိုင်ရခဲ့ပါတယ်ဂျာဖက်ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးတော့ကြိုတင်ခမန်းချက်တွေအတိုင်းနေရာအတော်များများအဖြစ်ထွက်ခဲ့ပြီးမြေဒီရလဒ်ရဆိုရင်တော့လာမယ့် 2020 ရွေးကောက်ပွဲကြီးဟာအာနာရဲ့ NLD ပါတီဖို့အခက်တွေ့မဲ့အနေအထားပို့ပြီးတော့ပေါ်လွင်လာတယ်လို့ယူဆမှုတွေရှိပါတယ်သရရှင်တွေရောဘလူးတင်မြင်ယူဆပါသလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဒီကြောင်ဆွေးနွေးဖို့ပြင်ဆင်ထားပါတယ်။ပါဝင်ဆွေးနွေးမြင်းများတို့သူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးထုတ်လွှင့်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါ့အပြင်ကိုဆွေးနွေးမြင်းများတို့ရဲ့အကြောင်းအရာကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323829954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမယ်တော့ရှိလေကိုကျေးဇူးပါတယ်ခင
် ဒီနေ့အင်္ဂါညဗီယိုရဲ့တရိုက်လေလံအစီအစဉ်မှာသုရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါအေဒီတာကောင်းကြီးတွေကိုမူရင်းအားဖို့မပြတ်ဒေါ်လလတန်ကတင်ပြထားပါတယ
်မြန်မာနိုင်ငံရဲ့ဂျားဖြတ်ရွေးကောက်ပွဲရလဒ်တွေဟာအခြေအတည်ငင်းပွားပွဲရဇီးကြီးကြုံတွေ့နေရတဲ့ဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီအတွက်နှုတ်လက္ခဏာဆောင်နိုင်ပြီးဒီမေဆန္ဒနေမြေတွေမှာမဲပေးကြသူတွေနေပါချင်းဟာ NLD ပေါ်ထောက်ခံမှုကိုထိခိုက်စေနိုင်တဲ့အပြင်နောက်ချင်းပမဲ့2020ရွေးကောက်ပွဲတွေမှာလည်းလူလူရဲ့ NLD ပေါ်ထောက်ခံမှုကိုထိခိုက်စေနိုင်တယ်လို့ South China Morning Post သတင်းစာမှာရေးသားထားတာကနေကောက်နှုတ်တင်ပြလိုပါတယ်။ဆယ်စုနှစ်များစွာချီရှိခဲ့တဲ့စစ်အာဏာရှင်တပ်တန်းကိုအဆုံးသတ်စေခဲ့တဲ့2015ရွေးကောက်ပွဲမှာတောင်ပြိုကမ်းပြိုအနိုင်ရခဲ့တဲ့ဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီဟာအနာရလာခဲ့တာဖြစ်ပါတယ်။ဒါပေမဲ့အထူးသဖြင့်ကချင်နဲ့ရှမ်းပြည်နယ်တွေမှာမြန်မာစစ်တပ်နဲ့တိုက်ပွဲတွေဆက်ဖြစ်နေလို့ငင်းကြိုင်းရေးဆွေးနွေးပွဲမှာတိုင်းရင်းသားအုပ်စုတွေရဲ့မကျေနပ်ချက်ကိုအစိုးရအနေနဲ့အထူးရင်ဆိုင်နေရတာဖြစ်ပါတယ်။စင်နစ်ကကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲတွေမှာလွတ်တော်ကိုယ်စားလှယ်7300နဲ့9000ကိုပဲအနိုင်ရရှိလိုက်တဲ့ရလဟာလူလူရဲ့မကျေနပ်မှုကိုထင်ဟပေါ်လွင်စေတာပဲဖြစ်ပါတယ်။ NLD က900နိုင်ပြီး600ကိုဆုံးရှုံးခဲ့ပါတယ်။အဲ့ဒီ600မှာ400ဟာအရင်က NLD အနိုင်ရရှိထားပြီးတဲ့နေရာတွေပဲဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့တည်ယူဝင်ကြေညာချက်ထုတ်ပြန်ခြင်းမရှိသေးပေမဲ့လို့လေကနဦးရရှိတဲ့ရလဒ်တွေရ USDP ကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာ NLD ရဲ့နေရာ300ကိုအနိုင်ရလိုက်တယ်လို့ဆိုပါတယ်။တချို့မဲဆန္ဒနေပြည်တွေမှာတိုင်းရင်းသားနိုင်ငံရေးပါတီတွေပေါ်ထောက်ခံမှုပေးကြသလိုရခိုင်ပြည်နယ်ရသေးတောင်မြို့နယ်မှာတိုင်းရင်းရခိုင်ဗုဒ္ဓဘာသာနှင့်မွတ်စလင်လူအဖွဲ့စည်းကြမတိမျက်မှုကိုအလေးပေးခဲ့တဲ့အထင်ကြီးနိုင်ငံရေးသမားတဦးရဲ့သားကိုလူထုကထောက်ခံခဲ့ကြပါတယ်။ NLD ကအခုလို600ဆုံးရှုံးခဲ့ခြင်းကတိုင်းရင်းလူနည်းစုတွေနဲ့အစိုးရဝန်ထမ်းတွေကြားသူ့ပါတီအပေါ်ဗဝင်မချမှုကိုပြတ်တရားရောက်တယ်လို့NLD ပြောခွင့်ရဒေါက်တာမြို့ညွန့်ကပြောကြောင်းနဲ့ဆောင်းပါးမှာကိုကားဖော်ပြထားပါတယ်။ဒါအပြင် Reuters သတင်းတောက်နှစ်ဦးထောင်ချခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့လည်းသတင်းမီဒီယာလွတ်လပ်ခွင့်ကိုထောက်ခံအားပေးသူတွေကြားဒေါအောင်ဆန်းစုကြည်ပေါ်ကြိုက်နှစ်သက်မှုဟာကြာဆင်းခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံပြည်ပနိုင်ငံတကာမှာလည်းနိုဘယ်ညင်ညာရေးဆုရှင်အပေါ်နှစ်သက်မှုဟာကြာဆင်းလို့လာနေပါတယ်။ရိုဟင်ဂျာပဋိပက္ခပေါ်ကင်တွယ်မှုကြောင့်လည်းအချင်းကလူအခွေမိရှိတူဆောင်ဖြစ်ခဲ့သူဒေါအောင်ဆန်းစုကြည်ရဲ့ပုံရိပ်ဟာနိုင်ငံတကာမှာအပိုင်းမိန်ဆက်ဆာကွဲသွားတာတွေ့ရတယ်လို့ South China Morning Post သတင်းစာမှာရေးသားထားပါတယ်ရှင
်ဒေါ်လလတန်းကနေဒီကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းကိုတင်ပြခဲ့တာပါခင်ဗျာအခုတော့ American Indian 3 English သင်ခန်းစာကိုနားဆင်ရမှာဖြစ်ပါတယ်ဒေါ်လလတန်းကပဲပို့ချပေးမှာပါ
ဒီနေ့မြတ်တွေတင်ပြပေးမယ့် idiom အသုံးကတော့ Greek ဒန်တာယီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက A C H I L L E S Achilles ကတော့လူနာမည် H E E L heel ကတော့ခြေဖနောက်ဖြစ်ပါတယ်ဒါကြောင့်စကားပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင်Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည်ပူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖူးရင်သိကြမှာပါ Greek ဒန်တာယီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး Styx ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထိတဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထိတဲ့အတွက်အဲ့ဒီတနေရာမှာတော့ထီရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့ Iliad ကဗျာမှာ Trojan စစ်ပွဲများအတွင်း Achilles ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒန်တာယီဖွဲ့ဆိုထားတာဖြစ်ပါတယ်။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီး Paris က Achilles ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုမျှားနေပြင်ပြတဲ့အခါ Achilles အသက်ဆုံးရှုံးရတဲ့ဒန်တာယီပါ ဒါကြောင့်လူတဦးဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာဏာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ကွဲတကွဲတော့ရှိစမြဲပါအဲ့ဒါကို Achilles heel လို့ညီညွန်းပြောလို့ရှိပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grope ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Many people don't know this but Henry's inability to see another person's point of view is his Achilles heel
လူအများကတော့မသိကြဘူးလေဒါပေမဲ့လို့ Henry ရဲ့တခွက်သေးရှိတဲ့ပြောညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထည်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Many people don't know this but Henry's inability to see another person's point of view is his Achilles heel
လူတွေသိမသိကြတဲ့လူတူရဲ့ပြောညာခွက်ကိုရည်ညွှန်းပြောခြင်းရင်ဘယ်လိုပြောမလဲ
Achilles heel
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာအတန်းတင်ဆက်ခဲ့တဲ့ American idiom သုံးအင်္ဂလိပ်သင်ခန်းစာတွေကို VO ရဲ့မနက်ခင်းတိုင်းမှာနားဆင်ရပါမယ်ခင်ဗျာအခုတော့စီဝိုင်းကဏ္ဍတင်ဆက်ဖို့အချိန်ရောက်လာပါပြီမြန်မာနိုင်ငံကပြည်ပကိုစံတင်ဖို့ရောင်းချမှုပြီးခဲ့တဲ့နှစ်အတွင်းတိုးမြင့်လာခဲ့ပေမဲ့ဒေသတွင်းကစံအဓိကတင်ဖို့တဲ့နိုင်ငံတွေကိုချင်းချောက်မှုမဖြစ်စေဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ကဘီယန်နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးညီလာခံမှာပြောကြားလိုက်ပါတယ်မြန်မာနိုင်ငံကစံတင်ဘယ်ကိုအဓိကတင်ဖို့နေသလဲဒေသတွင်းနိုင်ငံတွေရဲ့အရေးအသွေးဘယ်လိုကွာခြားနေသလဲဆိုတာကိုတော့ခုသတင်းမှတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်တင်ပြမှာဖြစ်ပါတယ်
ဒီနေ့နိုင်ငံမှာစက်တင်ဘာလ17ရက်ကနေ17ရက်နေ့ထိကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးညီလာခံ World Economic Forum ASEAN မှာမဲခေါင်မြေဝန်း၅နိုင်ငံကခေါင်းဆောင်တွေနဲ့အတူပူးတွဲပြုလုပ်တဲ့ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံရဲ့အဓိကပြည်ပပုဂ္ဂိုလ်ဖြစ်တဲ့ဆန်ကိုဘလောက်ထိတင်ပို့ရောင်းချနေလဲဆိုတာနဲ့ဒေသရင်းကဆန်အဓိကထွက်တဲ့တိုင်းပြည်တွေနဲ့နိုင်ရှင်ရင်မြန်မာနိုင်ငံရဲ့အခြေအနေဘယ်အဆင့်မှာရှိနေလဲဆိုတာတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကအထက်သွင်းဆွေးနွေးသွားခဲ့တာပါ
We are rice exporting countries. At one time, Myanmar was a rice bowl of the world. And then, of course, our place was taken by Thailand. And then Vietnam
came. Myanmar နိုင်ငံဟာဆန်ကိုအဓိကတင်ပို့တဲ့နိုင်ငံဖြစ်ပါတယ်။တချိန်ကဆိုရင်မြန်မာနိုင်ငံဟာကမ္ဘာစပကြီးလိုတောင်တင်စားပြီးအခေါ်ခံခဲ့ရတာပါ။အဲ့ဒီနောက်မှာမြန်မာနိုင်ငံရဲ့နေရာကိုထိုင်းကယူသွားပြီးနောက်ပိုင်းမှာ Vietnam နိုင်ငံလည်းပါလာပါတယ်။ဒါပေမဲ့အဲ့ဒီလိုတခြားနိုင်ငံတွေကဆန်အများဆုံးတင်ပို့တဲ့သူတွေဖြစ်နေရှိနေကြပေမဲ့ကျမတို့နိုင်ငံကတော့မနှစ်ကမှအရင်စစ်မဖြစ်ခင်ကာလကရှိခဲ့တဲ့ဆန်တင်ပို့မှုနှုန်းပမာဏကိုပြန်ပြီးရခဲ့တာပါဒီလိုဆန်တင်ပို့မှုမြန်မာလာခြင်းကဗီယက်နမ်တို့ထိုင်းတို့ကိုမထိခိုက်ပါဘူးကမ္ဘာဆန်ဈေးကွက်မှာမြန်မာနိုင်ငံကပြန်ပြီးနေရာရလာနေခြင်းကထိုင်းတို့ဗီယက်နမ်တို့ရဲ့ဈေးကွက်တွေကျင်းမြောင်းသွားတာမျိုးမဟုတ်ပါဘူးဒါကြောင့်ပြောင်းလဲနေတဲ့ကမ္ဘာဈေးကွက်အခြေအနေရကျမတို့အနေနဲ့ပြန်ဆိုင်မှုကိုကြောက်နေစရာမလိုပါဘူး။ကျမတို့ဟာတူညီတဲ့ဆန်တမျိုးတည်းကိုလည်းထုတ်စရာမလိုပါဘူး။ကျမတို့စီကဆန်ဝယ်တဲ့သူတွေဟာထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကဝယ်တဲ့သူတွေနဲ့ကွဲပြားပါတယ်။ကျမတို့နိုင်ငံရဲ့ဆန်တင်ပို့မှုမြင့်တက်လာတာကိုလည်းထိုင်းနဲ့ဗီယက်နမ်တို့ကစိုးရင်ကြမယ်မထင်ပါဘူး။
ပြည်ကနေနဲ့အတွင်းမြန်မာနိုင်ငံရဲ့စံတင်ပို့မှုဟာစံချင်ချိုးပြီးမြင့်တက်ခဲ့တယ်လို့အစိုးရကထုတ်ပြန်တဲ့စည်းစရာတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကထွက်တဲ့ဆန်အများစုဖြစ်တဲ့80ရာခိုင်နှုန်းလောက်ကိုတရုတ်နိုင်ငံကိုတင်ပို့နေတာဖြစ်ပြီးအခုချိန်ထိတရားမဝင်မှောင်ခိုလမ်းကနေတင်သွင်းနေရဆဲဖြစ်တာကြောင့်မြန်မာပြည်ဘက်ကနှစ်နာမှုတွေအများပြားရှိနေကြောင်းမြန်မာနိုင်ငံစံစဘာအသင်းချုပ်ဒုတိယဥက္ကဋ္ဌဒေါက်တာဆုထွန်းကပြောပါတယ်
အဓိကကျွန်တော်တို့ရဲ့ဈေးကွက်ကဟိုဖြစ်တယ်တရုတ်နိုင်ငံဖြစ်တယ်ဒီနေ့ကျတော့သူကတရုတ်နိုင်ငံကိုတင်နေတာအားကျွမ်းတယ်ဒါနဲ့ဈေးကွက်60 80ရာတိကျတော့ဒီလိုအင်ဒီကျတော့နေရှိတယ်ဒါကမှားဘူးနော်ကျန်တဲ့ဒီဟာလေ20 30နော်လေအာဖရိကကိုကအရင်တော့ကသူတင်းတင်းကြတဲ့ကတည်းကဒီဘေးရောက်မှပေါ့ဟောက်ကလေးဆက်မှာတော့ပမာရလုပ်တင်တာဒီလိုကြီးနဲ့ကျွန်တော်ကျန်ရင်းချောက်ရအောင်ဒါဆင်းမှုတင်တယ်တကယ်လုပ်တင်တဲ့ဟာကိုကျန်တာလျှောက်ဆိုပို့ရှုနေတော့တာဆိုတော့လက်တွေ့ကြလုပ်တင်တာဒီလိုကြီးနဲ့ကျွန်တော်ဒီလိုဆွေးကြည့်လို့ရတာ
တရုတ်မြန်မာနယ်စပ်မူဆယ်မြို့ကစံကုန်သည်များအသင်းကဦးမင်းသိန်းကလည်းမြန်မာပြည်ကတရုတ်နိုင်ငံကိုတင်ပို့သည်များစံအားလုံးဟာတရားမဝင်နှိမ့်လန့်နဲ့သွားနေကြောင်းပြောပါတယ်
ဒီလိုပြကျွန်တော်တို့တရုတ်ကျွန်တော်မြန်မာတရုတ်နယ်စပ်ကသွားတဲ့စံအားလုံးတ
越南人那个对阿公看不平，就弄的行。要是那话，扩大那个包装包装了。
OK。
扩大那个包装是了，就弄这个，这盘小那包边，这个盖嘛小，这个盘进来就那盘来，就弄就弄都，二百斤的就弄二百的，俺都下的去啊，就弄的去拿了。不用那个把几百的吧，就弄那个这盘小那包，这个这盘大一点了，这包去的。那这个，这个多少斤阿片的，就弄这个那里头，高来嘛高来就收几百的，俺都去的怎么样？他们呢？比如你妈都有，你在家抓点阿片了，就能够再到我们周姓家了，对吧？直接抓到苍蝇了，就能够再往里。反正是说，反正来说，奶奶妈的呀，奶奶今天奶奶妈啥，就能够明天要上部队下班了，知道？一般一般回家里点都留下班了。我把水就能，我把水抓来就出来了，大。人家今天李老板，人家今天工周老板，老奶奶知道？你妈那俺那个不用那个给抓的，就能够上，上边保姆啊了，那么送的话嘛，可能好点。
哎呀。တကယ်လို့များပေါ့နော်အခုလိုမျိုးမောင်ခုံနီးနဲ့မဟုတ်ဖဲနဲ့ဒီတရားဝင်မြန်မာဆန်တွေပေါ့နော်ဟိုစောစောကကျွန်တော်ပြောသလိုဟိုဟိုပေါ့အစိုးရနေပြီးတော့ MOU လက်မှတ်ထိုးပြီးတရုတ်နဲ့မြန်မာကြားထဲမှာ G2G ပေါ့အစိုးရချင်းနားလည်မှုရယူပြီးတော့ဒီဟိုပေါ့မြန်မာပြည်ကတင်ပို့တဲ့ကုန်စည်တွေကိုတရားဝင်တင်ပို့ခွင့်ရမယ်အထူးသဖြင့်ဆန်ပေါ့နော်တင်ပို့ခွင့်ရမယ်ဆိုရင်အခြေအနေကလက်ရှိတဲ့ပိုကောင်းလာမလားဘယ်လောက်များသိတာမလဲဗျာ
ဒီလိုရှိတယ်ဟုတ်လားကျွန်တော် MOU ထိုးပြီးသွားမယ်ဆိုတော့ကျွန်တော်ဆန်ကျွန်တော်တို့你就拿兵马在俺厂就完了，或是哪家干的嘛？就里面平常的打的，就是俺们他妈出兵的，今年出兵的，就最高那下的就是嘛，最难的那下的，管理那下的就是呢，那甭管当时那下的就是呢，知道？五六就是当初抓的那不同人去忙不过，当年也特忙不过，这个说呢，保养几年的说呢，俺们他妈出兵抓的时候呢，搞哪个？当时就是把厂打鱼嘛，就那时候就是，这个保养你要看哪嘛的吧，都老远在看嘛不过。
加班加班我都要为嘛好到不
加班的话我有一定的好的问题一定的好的问题我不要到了就不能再到不问嘛就能再到了我去嘛的他就是今天你妈能够上来对比到一定要管理比较那就没用的管理比较上就没问题那不嘛当时拿到把路去里的都是管理比较大劲管理比较大劲所以哎不能但给我们打你的话嘛的是吧
所以说第一期你有不လက်ရှိအခြေအနေတဲ့ကောင်းအောင်လုပ်နိုင်တဲ့အနေအထားရှိသလားဗျာအခုကျွန်တော်တို့ပြောနေကြသလိုမျိုးဟို MOU ထွက်ရင်လည်းနည်းနည်းလေးဟိုပေါ့ဟို quantity ပေါ့နော်အရေးဟိုအရေးအတွက်တင်ပို့မှုကျသွားမယ်ဆိုရင်လည်းဒါကိုယ့်ဘက်ကပြန်နှင်းနိုင်အောင်ပါပဲလေဆိုတော့
ပြန်နှင်းနိုင်မဟုတ်ကြဘူ
းလက်ရှိအနေအထားတဲ့ပို့ပြီးတော့ကောင်းအောင်ဟိုပေါ့မြန်မာဟိုတောင်သူတွေမြန်မာစံကုန်တွေဘက်ကအတွက်ပို့ပြီးတော့အဆင်ပြေအောင်လုပ်နိုင်တဲ့နည်းလမ်းများရှိသေးလားဗျာ
လုပ်နိုင်တဲ့နည်းလမ်းများဒီလိုကြတရုတ်ကတော့ policy ချပြသွားတော့သူ့ကိုလည်းကျွန်တော်တို့မှာလာတဲ့ဆန်တွေတရားတွေမှာမှန်းနဲ့ပြောပြလို့လည်းမရဘူးဟုတ်လားအဲဒီဘက်ကနည်းနည်းပါးပါးချော့ပြီးမှလည်းကျွန်တော်တို့ကအဖြစ်ပြလို့ထင်တာလေပို့ပြီးတော့ပေါ့လေလက်ရှိကပို့ပြီးတော့အဖြစ်ပြလို့ထင်တာပဲဟုတ်လား
ဟုတ်ကဲ့
ဗမာလေးကပြောပြပြောမယ်ဒီမှာဒီနယ်ဆိုရကျွန်တော်ရှာဆန်တွေတော့ဝင်တယ်နည်းနည်းပါးပါးချော့ပြီးတာဆိုတော့ပြောလို့မရဘူးဒီပေါ်ကဒီပေါ်စီဒီကဘယ်ဆက်ထည့်လို့မရဘူးဟု
တ်က
ဲ့ညတော့ဒီနဲ့ကောင်းအဖြစ်ပြလို့ဆိုတော့ကျွန်တော်ကနည်းနည်းဒီမှာစူးစမ်းပြီးလုပ်နေတာပဲဗျာဘာမှမဖြစ်လာဘူးလေဟုတ်ပါပဲ
ဟုတ်ကဲ့တို့ပေါ့မြန်မာအစိုးရကိုအကြံပေးမယ်ဆိုရင်ရောဒီကိစ္စအဒီအခြေအနေတွေပို့ပြီးတော့လက်ရှိတဲ့တိုးတက်ကောင်းမလောက်အောင်အကြံပေးမယ်ဆိုရင်ရောဘလို့အကြံတွေများပေးနိုင်မလဲဥ
ကျွန်တော်တို့ရိုးတော့ကြံပေးခဲ့တယ်ကျွန်တော်တို့ကခမင်းကစီဘာကူတန်းကိုဒီထားတော့လေကျွန်တော်တို့ကအဖမ်းပြစ်ပြီးလာနေတယ်အဲ့ကျွန်တော်ဘလို့လောက်ရမလဲဒီရက်ကုန်းတွေညစ်လာတော့အဲ့တော့တရုတ်အစိုးရကိုကျွန်တော်တို့ဒီနိုင်ငံကိုလည်းဖြစ်ပြီးတော့စစ်တမ်းကိုလည်းစစ်တမ်းကြီးနိုင်ပြီးပါတော့ဆိုတော့ကျွန်တော်ဒီအစိုးရကမလုပ်သေးနိုင်ဘူးအဖြစ်ကိုလေဘယ်မှမလုပ်သေးနိုင်ဘူး
ဟု
တ်ကဲ့နောက်တော့ရှားမီလန်းနေတယ်ကျွန်တော်မျိုးမျိုးအစည်းအဝေးတွေမှာတင်ပြတယ်တင်ပြတော့လည်းဖြစ်လာကြည့်မရှိဘူးကြောက်ဟိုမဟုတ်ဘူးမဟုတ်တိုင်းနဲ့ရှိနေမှာ
ကိုဇော်ဝင်းလိုင်တင်ပြခဲ့တဲ့စီးပွားရေးကဏ္ဍကိုနှားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုတခါတင်ဆက်မှာကသုတဆုံလင်းအမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့အမေရိကန်ရွေးကောက်ပွဲတွေမှာရာဇဝတ်အကျဉ်းသားဟောင်းတွေမဲပေးခွင့်ယာယီနဲ့ပတ်သက်ပြီးဘယ်လိုရှိသလဲဆိုတာကိုကိုအောင်ကပြောပြပါမယ
်အမေရိကန်ပြည်ထောင်စုမှာရာဇဝတ်မှုကျူးလွန်ခဲ့သူအရေးအတွက်ဟာအမျိုးသားအမျိုးသမီးစုစုပေါင်း6တသမသတန်းလောက်ရှိနေပြီးဒီအရေးအတွက်ဟာအမေရိကန်သမိုင်းမှာအများဆုံးလည်းဖြစ်ပါတယ်ဒါပေမဲ့လည်းဒီလိုရာဇဝတ်မှုကျူးလွန်ခဲ့မှုတွေအတွက်အခြေခံဒီမိုကရေစီအခွင့်အရေးဖြစ်တဲ့မဲပေးပိုင်ခွင့်ကတော့ပြည်နယ်အလိုက်ကွဲပြားပါတယ်။အမေရိကန်ပြည်ထောင်စုအရှေ့တောင်ဘက်ကဖလော်ရီဒါပြည်နယ်မှာတော့ရာဇဝတ်မှုကျူးလွန်ခဲ့မှုတွေအနေနဲ့မဲပေးခွင့်ရဖို့နှစ်နဲ့ချီကြာမြင့်တဲ့လှုပ်ထုံးလုပ်နည်းတွေ ပြီးစီးတဲ့အထိစောင့်ဆိုင်းရပေမဲ့ဘာမောင်ပြည်နယ်မှာဆိုရင်တော့ထောင်ချအကျဉ်းသားတော်မှမဲပေးခွင့်ပြုထားပါတယ်ဒီလိုအခြေအနေတွေဟာမကြခင်ရပ်ပိုင်းမှာကျင်းပမဲ့အမေရိကန်လွှတ်တော်ဂျာကာလရွေးကောက်ပွဲတွေပေါ်ဘလို့တရားမှုတွေရှိနိုင်မှာမလဲဆိုတာကိုဆက်ပြီးတော့တင်ပြပေးမှာပါဘာမောင်ပြည်နယ်ကတော့ရာဇဝတ်အကျဉ်းသားဟောင်းဒန်ကလော့စ်ကိုဒုတိယအကြိမ်အခွင့်အရေးပေးအပ်ခဲ့ပြန်ပါတယ်
If you're an American citizen, you should have that right to vote.
ကျွန်တော်ပဲဖြစ်ဖြစ်ဘယ်သူပဲဖြစ်အမေရိကန်တရားအနေနဲ့မဲပေးခွင့်ရှိတယ်မှာလေ
အမေရိကန်တဝန်ရာဇဝတ်မှုကျူးလွန်ခဲ့ပြီးသူတန်းနဲ့ချီရှိတဲ့အထက်မှာ close ကတော့မွေးအစည်းအဝါမှုနဲ့ဆွဲချက်တင်ခံခဲ့ရတာပါအခုအခါမှာလက်ရှိပြည်ထောင်ကြခံနေတဲ့အကျဉ်းသားတွေအနေနဲ့မဲပေးခွင့်ပေးထားတဲ့ဗာမောင့်နဲ့မိန်ပီနဲ့နှစ်ခုတည်းကဗာမောင့်မှာနေထိုင်နေတာလည်းဖြစ်ပါတယ
် You know it's a right
သူကအလေးမထားတတ်ကြပါဘူးကိုယ့်ရဲ့ခွင့်ရတရားကိုရုတ်သိမ်းခံလိုက်ရမှတန်ဖိုးကိုပုံနားလည်လာကြပါတယ်
ဒါပေမဲ့အကျဉ်းသားတွေမဲပေးခွင့်ရတာနဲ့ပတ်သက်လို့လက်မခံခြင်းသူတွေလည်းရှိပါတယ်။ဘာမောင်ပြည်နယ်က Richard Perry က
You pay a price. You've lost.
ပြည်ထောင်နဲ့ထပ်တူပြန်ပေးဆက်ရမှာပါ။လွတ်လပ်ခွင့်မရှိသင့်ပါဘူးလို့သူကပြောသွားတာပါ။ American ပြည်နယ်14ခုကတော့အကျဉ်းသားတွေထောင်ကလွတ်လပ်ပြီးတဲ့နောက်မဲပေးခွင့်အလိုအလျောက်ပြန်ပေးရပါတယ်။အကျဉ်းထောင်ဝန်ထမ်းဟောင်း Andrew Kingsbury ကဒါဟာပေးရတဲ့နဲ့အခွင့်အရေးတရားဖြစ်တယ်လို့မြင်ပါတယ်။
As soon as a person is reintegrated back in society and they're now a contributing member to society
လူမှုအတိုင်းဝိုင်းတဲ့ပြန်ဝင်ဆန့်ဖို့လှုပ်ပေးလိုက်ပြီးချင်းသူတို့ဟာဒီလူမှုအတိုင်းဝိုင်းကိုအပြုသဘောနဲ့အကျိုးပြုနေပါတယ်ဒါကြောင့်သူတို့ရဲ့အခွင့်အရေးအလုံးပြန်ပေးအပ်တဲ့လို့ယုံကြည်ပါတယ
်ဒါပေမဲ့လေဖလော်ရီဒါမှာမျိုးရေးဆေးဝါးမှုနဲ့ထောင်နှံချမှတ်ခံရဘူးတဲ့ရိုက်ဒါဂူအနီပါကသူဟာထောင်ကနေလွတ်လာပြီမဲ့လေဂုဏ်ထီအပြစ်ပေးခံနေရုံပဲလို့ပြောရတယ
် It feel like an endless sentencing Nobody can
ဒီလိုအခြေအနေဆိုးတွေရည်ဆိုင်ခဲ့ရတာကိုဘယ်သူမှမခံမနိုင်ကြပါဘူးအခုတခါမဲလဲပေးလို့မရပြန်ပါဘူးလှုပ်ထုံလှုပ်နေတွေအားလုံးပြည်ပြီးဆိုရင်တော့နောက်တခါဘယ်တော့မဲပေးခွင့်ရှိမလဲဆိုတာမသိရပါဘူ
းအမေရိကန်တဝမ်းမဲပေးခွင့်မရှိတဲ့အကျဉ်းသားဟောင်း 40.8 တန်းနဲ့မှဂူအန်နီပါလဲပါဝင်ပြီးတော့အခုအခါမှာအကျဉ်းသားဟောင်း9ဦးကအချိန်တိုင်းတာတစ်ခုအထိမဲပေးခွင့်ကန့်သက်ထားတဲ့ဖလော်ရီဒါပြည်နယ်ကိုတရားစွဲဆိုထားပါတယ်FELN လို့ခေါ်တဲ့မဲပေးခွင့်ရရှိရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့က John Sherman က
They apply these vague standards like have you turned
ဘဝကိုပြုပြင်ဖို့စ조사ပြီးပြီလားနောင်တရခဲ့လားဆိုတဲ့ရေဘူးရဆန်သတ်မှတ်ချက်တွေနဲ့တိုက်တာကြတာပါဒါပေမဲ့တယောက်တည်းမှန်နေတာကနောက်တယောက်တည်းမှန်ခြင်းမှမှန်ပါလိမ့်မယ
်ဒီလိုအခြေအနေဟာ Florida ပြည်နယ်ကမဲပေးသူသန်းခွဲပေါ်တက်ရောက်မှုရှိပြီးလွန်ခဲ့တဲ့သမရရွေးကောက်ပွဲအတွင်းသမရရွေးချယ်တင်မြှောက်ရာမှာအဓိကကျတဲ့ဒေသကိုစားပြုမဲအတွက်အထောက်အကူပြုနိုင်တဲ့အရေးအတွက်လည်းဖြစ်ပါတယ်။ရားပြည့်ရွေးကောက်ပွဲပါဝင်ရွေးကောက်ပွဲတွေမှာပြည်နယ်တွေအနေနဲ့ရာဇဝတ်အကျဉ်းသားတွေရဲ့မဲပေးနိုင်တဲ့အခွင့်အရေးကိုရုပ်သိမ်းတာနဲ့ပတ်သက်ပြီးတော့ဒါဟာနိုင်ငံတော်အဆင့်ပြောဆိုဆွေးနွေးရမယ့်ကိစ္စလည်းဖြစ်လာနေတာပါ။ကောက်ခံရရှိတဲ့စစ်တမ်းတွေအရတော့ဖလော်ရီဒါပြည်နယ်မှာနေထိုင်သူတွေဟာအကျဉ်းသားဟောင်းတွေမဲပေးခွင့်ပြန်ရဖို့အချိန်ပြန်ဆောင်ရစီတဲ့လုံထုံးလုံနည်းတွေနဲ့ပတ်သက်ပြီးတော့ပြောင်းလဲပစ်ဖို့သဘောတူကြပါတယ်။မကြခင်ရက်ပိုင်းမှာပဲလွတ်တော်ဂျာကာလာရွေးကောက်ပွဲကျင်းပဖို့ရှိတာကြောင့်လဲနိုင်ငံရဲ့ပြောင်းလဲအတွက်မဲတမင်းဟာအရေးပါတဲ့အကြောင်းရာဇဝတ်အကျဉ်းသားဟောင်းတွေကလည်းထောက်ပြပြောဆိုကြပါတယ်ခင်ဗျာ။ညောင်မျိုးကအရင်ရဲတပ်ဖွဲ့ဝင်တွေဟာမြို့ကန်တွေနဲ့ရဲတပ်ဖွဲ့ကြားကူးလူပေါင်းဆက်ပေးနေကြသူတွေပါ။ညောင်ကပုံမှန်ရဲတပ်ဖွဲ့ဝင်36,000အနေနဲ့တရားဥပဒေစိုးမိုးရေးဆောင်ရွက်ရာမှာသူတို့ဟာတရက်တအားပါဝင်ကူညီကြပါတယ်အခုခါမှာအဲ့ဒီအရန်ရက်တက်ဖွဲ့မှာဂူဆာ့ချ်ကားလဲပါဝင်လာပြီးသူဟာစစ်ဘာသာဝင်တဦးဖြစ်တာကြောင့်စစ်ဘာသာဝင်တွေစောင့်တဲ့ခေါင်းပေါင်းဝတ်ဆင်ပြီးတာဝန်ထမ်းဆောင်တဲ့ပထမဆုံးအမျိုးသမီးဖြစ်လာပါတယ်ဂူဆာ့ချ်ကားဟာနယူးယောက်အရန်ရက်တက်ဖွဲ့ကိုအသက်20အရွယ်မှာစတင်ဝင်ရောက်တာဝန်ထမ်းဆောင်ခဲ့ပါတယ်အရန်ရဲတပ်ဖွဲ့ကိုဝင်ရောက်ခဲ့တာဟာအလုပ်တစ်ခုကိုဝင်ရောက်လုပ်ကင်နေဆိုတာတည်းစစ်ဘာသာတရားရဲ့အဆုံးအမအတိုင်းအများကျိုးဆောင်ရွက်ခွင့်ရတဲ့အနေအထားကိုလည်းရရှိစေတာပါအထူးသဖြင့်စစ်အမျိုးသားတွေသာဝတ်ဆင်လေးရှိတဲ့ခေါင်းပေါင်းကိုလည်းထူးထူးခြားခြားသူကဝတ်ဆင်ပါတယ
် After I found out the significance of the turban it's considered a crown and then I figured
ခေါင်းပေါင်းဆိုတာတရဖူလိုမျိုးပဲဆိုတာကိုသိလိုက်ရချိန်မှာဘာသာဝင်တွေရဲ့အဆောင်အယောင်ဖြစ်တဲ့ဒီတရဖူကိုဘာကြောင့်မဆောင်ခဲ့တာလဲဆိုတာကိုစဉ်းစားမိသွားပါတယ်တကယ်တော့ဒီတရဖူဟာကျမတို့ဘသူတွေဖြစ်တယ်ဆိုတာကိုပြသလိုက်တာပါဒီခေါင်းပေါင်းကိုကျမဝတ်ဆင်ထားလိုက်တော့တချို့တွေကဘာကြောင့်အဲ့လိုဝတ်တာလဲလို့မေးလာကြတဲ့အခါမှာကိုယ့်ရဲ့ကိုယ်ခွေရာယုံကြည်မှုနဲ့ဘာကြောင့်ယုံကြည်တယ်လဲဆိုတာကိုပြောပြနိုင်ပါတယ
်အရန်ရဲတပ်ဖွဲ့ကနယူးယောက်မှာတရားဝင်နေထိုင်တဲ့အသက်ပြည့်ပြီးသူဘသူမဆိုဝင်ရောက်ခွင့်ရှိပါတယ်သူတို့ဟာပုံမှန်ရဲတပ်ဖွဲ့ဝင်နေလို့တနက်မကင်ပေမဲ့ကိုယ်ခံပညာအပါဝင် CPR လို့အရေးပေါ်အခြေအနေမှာကျန်းမာရေးစောင့်ရှောက်မှုပေးနေအောင်တဲ့ပြည်내ဥပဒေတွေကင်းလည်စောင့်ရှောက်ရေးနည်းစနစ်တွေကိုတင်ကြားရပါတယ်။နယူးယောက်ရဲဌာနကအာမက်နက်ဆာက
The auxiliary officers are the eyes and ears of the police department.
ရန်တပ်ဖွဲ့ဝင်တွေဟာရဲတပ်ဖွဲ့ရဲ့မျက်စိနဲ့နားတွေပါ။သူတို့ဟာရဲတပ်ဖွဲ့ဝင်တွေကိုကူညီကြပြီးတော့တကယ်လို့တစ်ခုဖြစ်ပြီးဆိုရင်ရက်ကွက်နေလူလူနဲ့အတူပူးပေါင်းပြီးတပ်ဖွဲ့ဝင်တွေကိုလှမ်းခေါ်ပေးပါရတယ်။သူတို့ဟာရဲတပ်ဖွဲ့နဲ့ရက်ကွက်နေလူလူကြားပေါင်းဆက်ပြီးတဲ့သဘောပါ
။ Sikh မိဘနှစ်ပါးကနေကားကိုအမေရိကမှာမွေးဖွားခဲ့တာပါ။အရန်ရဲတပ်ဖွဲ့ဝင်တော်တော်များများဟာကားလိုပဲရွှေပြောင်းအခြေချနေထိုင်သူတွေရဲ့မျိုးဆက်တွေပါ။သူတို့ဟာဘာသာပေါင်းစုံကိုးကွယ်ကြသလိုအင်္ဂလိပ်စာအပြင်တခြားဘာသာစကားလည်းပြောကြားနိုင်ပါတယ်။နယူးယောက်မှာနေထိုင်သူရီနာအာနန်က
အင်္ဂလိပ်လိုမပြောတတ်သူတွေအတွက်ကတော့ကူဆတ်ရှိနေတာကြောင့်အတော်လေးအဆင်ပြေပါတယ်။သူကပန်ဂျက်လိုလည်းပြောတတ်တော့ပန်ဂျက်စကားပြောသူတွေကိုကူညီနိုင်ပါတယ်။အထူးသဖြင့်အသက်ကြီးမှပန်ဂျက်ပြည်နယ်အပါအဝင်ဒေလီပဲဖြစ်ဖြစ်တခြားနေရာကပဲဖြစ်ဖြစ်ရောက်လာသူတွေကိုကူညီနိုင်တာပါ။သူကအမျိုးသမီးလည်းဖြစ်တော့တချို့အမျိုးသမီးနဲ့ပတ်သက်တဲ့ကိစ္စတွေအတွက်လည်းအဆင်ပြေတယ်လေ။
ရဲတပ်ဖွဲ့ကိုဝင်ရောက်လာတဲ့ Sikh တွေကောင်းမဝတ်ဆင်ခွင့်နဲ့မုတ်ဆိတ်ရှိထားခွင့်ကို2016ခုနှစ်မှာနယူးယောက်ရဲဌာနကခွင့်ပြုခဲ့ပါတယ်။ရွှေပြောင်းချစ်ချနေထိုင်သူတွေပေါ်ထားတဲ့လွဲမားတဲ့အမြင်တွေကိုပြင်ဆင်ပေးလိုတဲ့အတွက်နယူးယောက်အရန်ရဲတပ်ဖွဲ့ဝင်အဖြစ်ဝင်ရောက်ခဲ့ုံသာမကလူမှုအတိုင်းအဝိုင်းအတွင်မှာကြားမခွဲခြားရှုမြင်မှုတွေကိုအဆုံးသတ်နိုင်မှုအတွက်လည်းအခုလိုတာဝန်ထမ်းဆောင်နေတာဖြစ်တယ်လို့ကားကပြောပါတယ
် It's a great message to the whole wide world that
အမျိုးသမီးတွေလည်းသူတို့စိတ်ပါဝင်စားတဲ့ဘလို့အလောက်ကင်မျိုးကိုမဆိုလောက်ကင်ခွင့်ရှိတယ်ဆိုတော့သတင်းစကားတစ်ကမ္ဘာလုံးကိုပါလိုပါတယ
်နယူးယောက်အရန်ရဲတပ်ဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်နေစင်မှာပဲဂူဆာ့ချ်ကားဟာကောလိပ်ဆက်တက်နေပါတယ်ကြောင်းပြီးလို့ပွဲရတဲ့ခါမှာတော့နယူးယောက်ရဲတပ်ဖွဲ့မှာအချိန်ပြည့်ဝင်ရောက်တာဝန်ထမ်းဆောင်မှာဖြစ်တယ်လို့သူကမျှော်လင့်ထားပါတယ်ခင်ဗျာ
အမေရိကန်တုဒ္ဒဆုံလင်အမေရိကန်တကွင်အစီအစဉ်ကိုကိုအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာဒီကနေ့အင်္ဂါညနေခင်း6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19.25တို့မှာဖမ်းယူနားဆင်နိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ဗျာ
American Tiron Suma November 6 Engane ma chin pa me tatan wet ywe kaw pwe ma tharu party go mae pi bo mae san na shin rue sait wen sa la aw American hlet taw amat twe ne tin sha de pogo re ha tanin la ne naw so mae swae pwe ni ma apya mae swae ni ja ba de Tamara Trump ga hlet taw nya slow ma tuye Republican de thain chauk nai mu lou ni de lo Democrat party win re ga le tharu party ga hlet taw nya ma anae som tanin ya ma raw thain chauk nai mu twe chou sa ni ja la phit ba de Iran ရဲ့ nuclear အစီအစဉ်တွေကိုကန့်သက်ဖို့အတွက်နိုင်ငံတကာသဘောတူညီချက်အစိတ်ပိုင်းတစ်ခုဖြစ်နေ Iran ပေါ်မှာဖြေလျှော့ပေးထားတာတွေကိုပြန်ပြီးရုပ်သိမ်းဖို့ American သမ္မတ Donald Trump ပြောဆိုထားတဲ့အတိုင်းတနင်္လာနေ့မှာ American က Iran ရဲ့ရေနံလုပ်ငန်းနဲ့ငွေကြေးဆိုင်ရာခံတာတွေမှာအရေးယူတန်းခတ်မှုတွေပြန်လည်ချမှတ်လိုက်ပါတယ်။ဒါပေမဲ့ Iran ရဲ့အဓိကရေနံတင်သွင်းသူတွေပေါ်အရေးယူတန်းခတ်မှုကိုတော့တဖြည်းဖြည်းချင်းလှုပ်သွားခြင်းနဲ့လို့သမ္မတကတနင်္လာနေ့မဲဆွယ်ပွဲသွားဖို့အင်ယူကအထွတ်မှာသတင်းတောက်တွေကိုပြောပါတယ်။ဒါ Iran နဲ့မပတ်သက်ကြောင်းနဲ့ Iran ကိုရေနံနဲ့ပတ်သက်ပြီးလုံးဝအကျိုးမြတ်မြတ်အောင်ချက်ချင်းလို့ရပါမယ်ဒါရေနံဈေးကွက်ကိုကမောက်ကမောက်ဖြစ်စေနိုင်ကြောင်းနဲ့ရေနံဈေးတွေတက်မသွားစေချင်ဘူးလို့ပြောပါတယ်အီရန်အာဏာရှင်အတွက်ရွေးချယ်စရာရှိတယ်လို့တင်းနယ်လာနဲ့အစောပိုင်းပြုတ်လို့တဲ့ဗန်နိုင်းဝန်ကြီးစတီဗန်မနူချင်းနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ကီပွန်ပီယိုကသတင်းတောက်တွေကိုပြောပါတယ်အီရန်နေနဲ့သူ့ရဲ့ဥပဒေနဲ့မညီတဲ့လုပ်ရည်တွေလုံးဝပြောင်းပစ်ပြီးတမန်နိုင်ငံတနိုင်ငံလိုလှုပ်ဆောင်နိုင်တယ်လို့သူ့ရဲ့စီးပွားရေးပျက်စီးအောင်နဲ့သူလှုပ်ပစ်နိုင်တယ်လို့လည်းပြောကြားခဲ့တာပါတူရကီနိုင်ငံအစ္စတန်ဘူကဆော်ရီကောင်စီရုံးထဲမှာဆော်ရီတိုက်ခံဂျမယ်ခါရှိုဂျီကိုတန့်ဖြတ်မှုအတွက်ဖုံးကွယ်ဖို့ပြီးခဲ့တဲ့လထဲမှာဆော်ရီအရေဗျအစိုးရကဆော်ရီထောက်လှမ်းရေးတွေဆင်လွတ်ခဲ့တယ်လို့တူရကီအစိုးရကဆွဆွဲလိုက်ပါတယ်။ရိုက်တာစရင်တောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးစိုးတို့ကိုနိုင်ငံတော်လေးဝက်ချက်အုပ်ပြေချိုးဖောက်တယ်ဆိုပြီးထောက်လှမ်းခွင့်နဲ့ချမှတ်ထားတာကလည်းချွင်းချက်မရှိအမြန်ပြန်လွှတ်ပေးဖို့သတင်းလွတ်လပ်ခွင့်နဲ့လူခွင့်ရေးအဖွဲ့50ကျော်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်စီစာရေးတာပေးပို့ခဲ့ပါတယ်။
ကျေးဇူးပါခင်ဗျာတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန့်အင်ဂျင်နိုင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်တွေကတော့ Dave Magnex ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOE အစီအစဉ်တွေကိုမနေ့6နာရီနဲ့9နာရီအထိလိုင်းနိုမီတာ24 40 51တို့ကနေတင်ဆက်ခဲ့တာပါသတို့ရှင်မြန်လင်းတို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့အနေနဲ့ဖြစ်နိုင်ကြပါစေ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
Thank you. This program has come to you from the Voice of America, Washington.